Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အတန်ရဲ့2022ခုနှစ်မေလ15ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။နိုင်ပါကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ညချမ်းအတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့အာဆီယံအတွက်အမေရိကန်ရဲ့အထူးတန်တမန်ခန့်အပ်ဖို့အမေရိကန်သမ္မတโจไบเดนကအမည်စင်းတင်သွင်းလိုက်တာဖင်လန်နိုင်ငံကနေတိုးအဖွဲ့ဝင်ဖြစ်လျှောက်ထားမဲ့အကြောင်းဖင်လန်သမ္မတကကြေညာလိုက်တာစတဲ့သတင်းတွေအပါအဝင်နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။တခါဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေမှာ9နှစ်ကြာပိတ်မိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲ။
ဒီဒုက္ခသည်စခန်းမှာလူတွေကစိတ်တိတ်ပြီးတော့နေထိုင်ရတာတော်တော်လေးဆွဆူဝါဝါနဲ့ကျန်းစားချမြင့်မြင့်နဲ့ကျွန်တော်ကနေထိုင်ဆက်တောင်းနေရတာပါဒီမှာဖျားရေးချက်မာရေးလက်ဆောင်ပါဗျာတော်တော်လေးချုံခဲ့ရနေပါလေ
ဒါကတော့ရိုဟင်ဂျာဒုက္ခသည်တဦးက VOE ကိုပြောသွားတာပါသတင်းအစီအစဉ်အပြီးမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတဲကတူတာထူးခြားစံပြကမ္ဘာသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုစော်ဝင်းလိုင်တို့ကပြောပြမှာပါရှင်
ယူကရိန်းနိုင်ငံကိုဝင်ရောက်တိုက်ခိုက်တဲ့ရုရှားရဲ့ကျူးကျော်မှုနဲ့ဒီစစ်ပွဲကြောင့်ယူကရိန်းတနိုင်ငံနဲ့တာမကတကမ္ဘာလုံးကိုပါဘလို့တက်ရောက်မှုတွေဖြစ်စစ်လဲဆိုတာကိုဆွေးနွေးကြဖို့အတွက်အမေရိကန်နဲ့ယူကရိန်းထိပ်တန်းသံတမန်တွေတင်းငွေတွေကဂျာမနီနိုင်ငံဘယ်လင်မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးဒမီထရိုကလီဗာနဲ့တွေ့ဆုံပြီးတော့ယူကရိန်းတင်ပို့နေကြတဲ့စားကုန်တွေအာဖရိကနဲ့အာရှဒေသတွေစီရောက်အောင်လို့တည်ချောင်လှုပ်ဆောင်ဖို့အစီအစဉ်တွေကိုဆွေးနွေးခဲ့ကြတာပါရုရှားကျူးကျော်စစ်ထုံးမှုကိုခုခံဖို့လိုအပ်တဲ့လက်နက်တွေယူကရိန်းရရှိရေးပြီးတော့ယူကရိန်းနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေတည်ချောင်ပေးပို့နိုင်ရေးပူးပေါင်းအစီအစဉ်မှုတွေလုပ်ကြဖို့နဲ့ယူကရိန်းနိုင်ငံရဲ့မြေပြင်ကလက်တွေ့အနေအထားကိုဆွေးနွေးကြဖို့အတွက်ခေါ်ယူတဲ့နေတိုးနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုမစ္စတာဘလင်ကင်နဲ့မစ္စတာကာလီဗာတို့တက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဖေဖော်ဝါရီလ24ရက်နေ့ကစပြီးတော့ရုရှားကယူကရိန်းတနိုင်ငံလုံးကိုအင်အားပြင်းနဲ့ဝင်ရောက်ကျူးကျော်တိုက်ခိုက်လို့စားတောက်ကုန်ဈေးတွေမြင့်တက်ကုန်ပြီးတော့ကမ္ဘာနေရာဒေသအနှံ့မှာငတ်မှုခေါင်းပါမှုအငက်ဘေးနဲ့ရင်ဆိုင်မှုအနေပို့ပြီးတော့ကြီးလာခဲ့ပါတယ်။စစ်မှုထိပ်သီး9နိုင်ငံ G7 နိုင်ငံများ၏နိုင်ငံသားရေးဝန်ကြီးတွေကဂျာမနီမှာစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ရုရှားတပ်တွေယူကရိန်းရဲ့ပင်လယ်နဲ့စိတ်ကန်ထရပ်ပေါက်တွေကိုပိတ်ဆို့ထားတာဖယ်ပေးဖို့အတွက်ရုရှားအစိုးရကိုတောင်းဆိုသွားပါတယ်။အဲဒီစိတ်ကန်တွေကနေတက်စစ်မှယူကရိန်းထွက်ကုန်တွေဖြစ်တဲ့ကောင်းနှံတွေမြေဩဇာနဲ့တခြားလေယာစိုက်ပျိုးရေးပစ္စည်းတွေကိုကမ္ဘာအနှံ့ပြည်ပတွေကိုတင်ပို့ရတာဖြစ်ပါတယ်။ဥရောပမြောက်ပိုင်းဒေသဖင်လန်နိုင်ငံနေတိုးမြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့နိုင်ငံအဖြစ်လျှောက်ထားဖို့အတွက်ဖင်လန်သမ္မတနဲ့အစိုးရပူရဲပြောကြေညာသွားပါတယ်။ဖင်လန်နိုင်ငံကအဲ့ဒီဆုံးဖြတ်ချက်ကို Helsinki မြို့တော်ကသမ္မတအိမ်တော်မှာပူရဲသတင်းစာရှင်းလင်းပွဲကျင်းပပြီးတော့သမ္မတနဲ့ဝန်ကြီးချုပ်ပြောသွားတာဖြစ်ပါတယ်
။ Tasavallan presidentin ja hallituksen ulkopoliittinen valiokunta ovat yhdessä linjanneet että
ဖင်လန်လက်တော်တင်သွင်းကြားနာပြီးသွားရင်မီတိုအဖွဲ့ဝင်ဖြစ်လာဖို့ရှောက်ထားဖို့အတွက်ဒီကနေ့ပဲသမရနဲ့အစိုးရရဲ့နိုင်ငံသားရေးမူဝါဒကော်မတီတို့အတူတကွဆုံးဖြတ်ခဲ့ကြပါလေလို့ဖင်လန်သမရဆောက်လီနီနီစတာကပြောသွားတာပါဝင်ကြီးချုပ်ဆာနာမရင်ကလည်းဒီနေ့ကျမတို့အစိုးရနဲ့သမရကြားပူးပေါင်းဆောင်ရွက်မှုအရေးကြီးတဲ့ဆုံးဖြတ်ချက်ချနိုင်ခဲ့ပါပြီဒီဆုံးဖြတ်ချက်ကိုလာမယ့်ရက်တွေအတွင်းမှာလွှတ်တော်ကအတည်ပြုပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောသွားပါတယ်ဖင်လန်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုလာမယ့်ရက်တွေအတွင်းမှာအတည်ပြုမယ်လို့ခန့်မှန်းရပြီးတော့အဲ့ဒါကလည်းတရားဝင်ဖြစ်အောင်လှုပ်ထုံးလို့နေရလောက်တာပဲဖြစ်ပါတယ်။အဲ့ဒီကပြီးသွားရင်တော့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကနေတိုးရုံးချုပ်မှာလျှောက်လွှာတရားမှာဖြစ်ပြီးတော့လာမယ့်သတင်းပတ်တွေအတွင်းဖြစ်လိမ့်မယ်လို့ယူဆရပါတယ်။နေတိုးထိပ်တန်းတန်တမန်တွေကတော့ဖင်လန်၊ဆွေဒင်နဲ့တခြားနိုင်ငံတွေနေတိုးအဖွဲ့ရဲ့ဝင်ဖို့ရှိနေတာနဲ့ပတ်သက်လို့ရယူကရိန်းကိုရှေ့ဆက်ဘလို့ဆက်ပြီးတော့ကူညီထောက်ပံ့ရမလဲဆိုတာကိုဆွေးနွေးဖို့ဘယ်လင်မြို့တော်မှာတင်းငွေတွေကတွေ့ဆုံခဲ့ကြပါတယ် စွီဒင်နိုင်ငံကတော့ NATO အဖွဲ့ကိုပါဖို့အတွက်စတင်လှုပ်ဆောင်နေပြီဖြစ်ပြီးတော့ American ပြည်အောင်စုကတော့ Finland ရောစွီဒင်ရောအခုလိုမျိုး NATO အဖွဲ့ရဲ့ဝင်မှုလျှောက်ထားမှုကိုထောက်ခံအားပေးမယ်လို့ပြောထားပါတယ်ရှင်။ American ပြည်အောင်စုကအရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN ဆိုင်ရာတမ်မတ်ဖြစ်နေ American အမျိုးသားလုံခြုံရေးကောင်စီအကြီးအကဲ Johannes Abraham ကိုခန့်ထားဖို့သမ္မတ Joe Biden ကနာမည်တင်သွင်းလိုက်ပါတယ်။ဒီနေရာက2018ခုနှစ်သမ္မတ Donald Trump စပြီးတော့တာဝန်ယူကြတဲ့ကလက်လက်နေတဲ့နေရာဖြစ်ပါတယ်။အာဆီယံခေါင်းဆောင်တွေနဲ့ American ပြည်အောင်စုထိပ်သီးဆွေးနွေးပွဲနှစ်ရက်ကျင်းပတဲ့ဒုတိယမြောက်နေ့မှာသမ္မတ Biden အဲ့လိုမျိုးနာမည်စင်းတင်သွင်းသွားတာဖြစ်ပါတယ်။Mr. Abraham ရဲ့နာမည်စင်းတင်သွင်းမှုကိုအထက်လွှတ်တော်ကအတည်ပြုပေးရမှာပါ။အခုလိုမျိုး American ရဲ့ကိုယ်စားလှယ်ခန့်အပ်ဖို့နာမည်တင်သွင်းမှုကို ASEAN ကိုယ်စားလှယ်တွေကြိုဆိုခဲ့ကြပါတယ်။ ASEAN ဆိုင်ရာ American တန်တမန်ခန့်အပ်မှုက American ပြည်အောင်စုဟာအာရှဒေသမှာတရုတ်နဲ့ဩဇာချင်းခွင်ရှာညှိဖို့အတွက် American ရဲ့အခမ်းကဏ္ဍကိုအားဖြည့်လှုံ့ဆော်မှုဖြစ်တယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်။American ပြည်အောင်စုကအရှေ့တောင်အာရှဒေသမှာဥရုယာသီကိစ္စရပ်တွေပင်လယ်ရေကြောင်းနဲ့လူမှုကျန်းမာရေးအခြေခံအဆောက်အုံတည်ဆောက်မှုကိစ္စရပ်တွေမှာကူညီဖို့အတွက် American ဒေါ်လာ150ကျော်ပေးအပ်ဖို့ကိုလည်းကတိပြုထားခဲ့တာဖြစ်ပါတယ်။ Israel နိုင်ငံဟာ Israel နိုင်ငံနဲ့ဝင်ရောက်တဲ့ဂါဇာကမ်းမြောင်ဒေသကဂိတ်ပတ်ကိုတနင်္ဂနွေနေ့ကပဲပြန်ဖွင့်ပေးလိုက်ပါတယ်။ဒေသတွင်းမတည်မငြိမ်မှုတွေဖြစ်ပြီးတဲ့နောက်နှစ်ဖက်စာပိတ်ထားတဲ့ဂိတ်ကိုပါလက်စတိုင်းဒေသတွေအတွက်ပြန်ပြောင်းဖွင့်လှစ်ပေးလိုက်တာလို့ Israel ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီဂိတ်ကနေပြီးတော့ပါလက်စတိုင်းနယ်ပွား2000လောက်လာပြီးတော့ Israel မှာအလုံးလုံးကြရတာဖြစ်ပါတယ်။ Israel ရဲ့အောင်မေးပွန်နေနဲ့လွတ်လပ်ရေးနေ့မတိုင်ခင်မေလ3ရက်နေ့ကဒီဂိတ်ကို Israel တို့ပိတ်ပစ်ခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့15နှစ်အတွင်းမှာလည်းဂါဇာမြစ်နောက်ဖက်ကန်ဒေသမှာ Israel နဲ့ Hamas စစ်သွေးကြောတွေကြားတိုက်ခိုက်မှုတွေဖြစ်နေခဲ့ပြီးတော့မနစ်ကမေလမှာတော့နောက်ဆုံးဖြစ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ April ကတော့ Muslim တွေရဲ့ Ramadan ဥပုသ်ကာလဖြစ်တဲ့တဝိုင်းတိုက်ခိုက်မှုတွေတင်းမာမှုတွေမြင့်ပြီးတော့တိုက်ခိုက်မှုတွေဖြစ်လာမှာကိုစိုးရင်ကြောင့် Israel အာဏာပိုင်တွေကပြောခဲ့ပေမဲ့အဲ့တုန်းကဘာမှမဖြစ်ခဲ့ပါဘူး။အခုအနောက်ဆုံးအချိန်ဒီကြောင့်တော့ Israel မှာအလုံးလုံးဖို့မဖြစ်မနေလိုအပ်တဲ့လူပေါင်း 2.3 သန်းလောက်နေထိုင်တဲ့ပါလက်စတိုင်းနယ်မြေဖြစ်တဲ့ဂါဇာမြစ်အနောက်ဖက်ကမှာအလုံးလက်မဲ့ဥယေက48ရာခိုင်နှုန်းတိမြင့်တက်လာခဲ့ပါရဲ့ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905ကနေပြီးတော့ထိုးလင့်ပေးနေပါတယ်ခင
်ဗျာ။ VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကျွန်တော်ဇော်ဝင်းလိုင်ကဆက်ပြီးတင်ပြပေးတော့ပါမယ်ခင်ဗျာ။ COVID-19 ရောဂါစတင်ပြန့်နှံ့ကြောင်းမကြာခင်ကပဲသိရှိရတဲ့မြောက်ကိုရီးယားနိုင်ငံမှာဒီကနေ့မေလ15ရက်နေ့မှာသေဆုံးသူ15ဦးထပ်ပြီးအတည်ပြုလိုက်တာကြောင့်ဒီကာယောဂါနဲ့ဆက်စပ်သေဆုံးသူ42ဦးရှိသွားပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စတင်ဖြစ်ပွားတဲ့အချိန်ကတည်းကနှစ်နှစ်ကြာသူ့နိုင်ငံအတွင်းယောဂဗိုလ်ကူးစက်ပြန်ပွားခြင်းမရှိဘူးလို့ပြောလာခဲ့တဲ့မြောက်ကိုရီးယားမှာ COVID-19 ကူးစက်နေသူစတင်တွေ့ရှိရကြောင်းကြာသာပတေးနေ့မှာတရားဝင်ထုတ်ပြန်ကြေညာခဲ့ပါတယ်။နိုင်ငံအတွင်း COVID ကူးစက်နေသူတွေကိုအပီလာမှာစတင်တွေ့ရှိခဲ့တယ်လို့ယောဂဗိုလ်ဖြစ်နေကြောင်းအတည်ပြုပြီးတဲ့နောက်မှာမြောက်ကိုရီးယားအာဏာပိုင်တွေကထပ်မံအတည်ပြုပြောကြားခဲ့ပေမဲ့တိုင်းပြည်အတွင်းCOVID-19 ဖြစ်နေသူဘယ်နှဦးရှိတယ်ဆိုတာအတိအကျမသိရဘူးလို့ဆိုပါတယ်။တုတ်ကွေးယောဂလက္ခဏာနဲ့တူတဲ့ယောဂပိုးဖြစ်နေသူနောက်ထပ်3သိန်းနီးပါးဆန်းသက်တွေ့ရှိရကြောင်းနိုင်ငံပိုင် KCN နဲ့သတင်းမှာဖော်ပြထားတာကြောင့်အခုအချိန်ထိယောဂပိုးကူးစက်နေသူ8,200ကျော်သွားပြီဖြစ်ပါတယ်။ကျန်းမာရေးစောင့်ရှောက်မှုပိုင်းမှာအားနည်းချက်ရှိတဲ့အပြင်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်လည်းမရှိတဲ့မြောက်ကိုရီးယားနိုင်ငံမှာအခုလိုယောဂပိုးကူးစက်မှုတချိန်တို့မြင့်တက်သွားတာကြောင့်စိုးရိမ်မှုတွေကြီးထွားလာနေပါတယ်။မြောက်ကိုရီးယားကိုအကူအညီပေးရေးနိုင်ငံတကာအတန်းဝိုင်းရဲ့ကြိုးပမ်းမှုကိုအမေရိကန်ကထောက်ခံပေမဲ့အမေရိကန်အနေနဲ့တော့မြောက်ကိုရီးယားကိုကာကွယ်ဆေးထောက်ပံ့ပေးမှာမဟုတ်ဘူးလို့သမ္မတအင်ဂျူရောပြောခွင့်ရဂျန်ဆာကီကကြာသာပတေးနေ့မှာပြောခဲ့ပါတယ်ခင်ဗျာ။ပြည်ပကိုဂျုံတင်ပုတ်မှုပိတ်ပင်ကတ်တကြောင်းအိန္ဒိယအစိုးရကတောက်ချာနေ့မှာကြေညာခဲ့ပေမဲ့ဆန္ဒရိက္ခာအကြတဲ့ဂျုံတွေ့နေရတဲ့နိုင်ငံတွေကိုတော့အစိုးရချင်းချိတ်ဆက်ဆောင်ရွက်ပြီးတင်ပို့ခွင့်ပြုသွားမယ်လို့အိန္ဒိယအစိုးရကပြောပါတယ်။ပုဂ္ဂလိကကုမ္ပဏီတွေအနေနဲ့လည်းအရင်ကသူတို့ရောင်းချဖို့ကတိပြုထားပြီးဖြစ်တဲ့တန်ချိန်4.3 တန်းကိုဇူလိုင်လအထိတင်ပို့ခွင့်ပြုသွားမယ်လို့အိန္ဒိယကုသရေးဝန်ကြီးဝန်ကြီး BVR Subramanian ကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်။ရ အပီလာတုန်းကတော့အိန္ဒိယကပြပကိုဂျုံတန်ချင်းတတန်းတင်ပို့ခဲ့ပါတယ်အိန္ဒိယကဂျုံတွေကိုအများသောအားဖြင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နီပေါ်နဲ့တရင်းလင်္ကာနိုင်ငံတို့ကိုတင်ပို့လို့ရှိပါတယ်ပြပကိုဂျုံတင်ပို့မှုတားမြစ်ရခြင်းရဲ့အဓိကအရေချက်ဟာပြည်တွင်းမှာဈေးတက်နေတာကိုထိန်းချုပ်နိုင်ဖို့အတွက်ဖြစ်ပါတယ်အခုနှစ်စံပိုင်းကစလို့ကမ္ဘာဂျုံဈေးတွေဟာ40ရာခိုင်နှုန်းတက်သွားခဲ့ပါတယ်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသမှာစစ်သွေးကြော်တွေရဲ့တိုက်ခိုက်မှုကြောင့်လူညုံရေးတပ်ဖွဲ့ဝင်တွေအပါအဝင်ကလေးငယ်တွေနဲ့လူနည်းစုစစ်လူမျိုးစုတွေအနည်းဆုံး10ဦးသေဆုံးခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်ပဋိကျင်မှုတွေနဲ့ရင်ဆိုင်နေရတဲ့ခိုင်ဘာပထွန်းခွာခရိုင်အတွင်းကဝါဇီရီစတန်မြောက်ပိုင်းမှာဖြစ်သွားခဲ့တဲ့အဲ့ဒီပြစ်ခတ်မှုကြောင့်စစ်သား3ဦးနဲ့ကလေးငယ်3ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်သေဆုံးသွားကြတဲ့ကလေးငယ်တွေဟာအသက်6နှစ်ကနေ17နှစ်အကြားရှိတယ်လို့ဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒီဒေသဟာမကြသေးခင်ကာလတွေအထိအကြမ်းဖက်အဖွဲ့အစည်းတွေအခြေစိုက်လှုပ်ရှားနေတဲ့ဒေသဖြစ်ပါတယ်။ဒီချိန်ထဲမှာပဲခရိုင်မြို့တော်ပရှားဝါမှာအမည်မသိတနတ်သမားကကားပေါ်ကနေတနတ်နဲ့ပြစ်ခတ်ခဲ့တဲ့အတွက်စစ်လူမျိုးဈေးဆိုင်ပိုင်ရှင်အမျိုးသားနှုတ်ဦးသေဆုံးသွားတယ်လို့ရဲတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်။အခုလိုအကြမ်းဖက်တိုက်ခိုက်တဲ့လှုပ်ရက်ကိုပြစ်တင်ရှုံ့ချကြောင်းပါကစ္စတန်ဝန်ကြီးချုပ်ရှဘက်ရှာရီဖ်ကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘာဖလိုမြို့မှာစနေနေ့ကလူမဲတွေနေထိုင်တဲ့အရက်ကကုံစုံဆိုင်ထဲမှာလူ၁၀ဦးကိုတနက်နေ့ဝင်ပစ်ခတ်ခဲ့တဲ့အသက်၁၈နှစ်အရွယ်လူဖြူအမျိုးသားကိုစနေနေ့နောက်ပိုင်းမှာတရားဝင်ဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။တနက်သမားဟာနယူးယောက်ပြည်နယ်တခြားခရိုင်တစ်ခုကနေနိုင်ရီအတန်းကြာတကိုယ်တည်းကားနဲ့မောင်းလာပြီးမှဗောင်းမြန်တနက်နေ့ပစ်ခတ်မှုကိုအင်တာနက်ပေါ်မှာပါဒိုက်ရိုက်ထုတ်လွှင့်ပြသခဲ့တယ်လို့နယူးယောက်ပြည်နယ်အာဏာပိုင်တွေကပြောပါတယ်။အခင်းဖြစ်တဲ့နေရာကိုရဲတွေရောက်လာတဲ့အချိန်တနတ်သမားကသူ့ကိုယ်သူတေချောင်းကြံဖို့ရည်ရတဲ့အနေနဲ့သူ့လက်ဘင်းကိုတနတ်နဲ့ချိန်ထားခဲ့ပေမဲ့ကိုကိုကိုအသေးမတတ်ဖို့ရဲတွေကစီယုံပြောဆိုနိုင်ခဲ့တယ်လို့ဘာဖလိုမြို့ရဲမှူးကြီးဂျိုးဆက်ဂရမာဂလီယာကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။လူပြူလူမျိုးတူဖြစ်တဲ့တနတ်သမားဟာလူမဲတွေအများစုနေထိုင်တဲ့နေရာကိုတမင်တကာလာပြီးလူမျိုးရေးရအခုလိုပြစ်ခတ်တပ်ဖြတ်တာဆိုတဲ့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ။တွေလည်းထွက်
တနင်္ဂနွေညပိုင်းသတင်းအစီအစဉ်ကိုမတ်အေးတန်နာကျော်နဲ့ကိုဇော်ဝင်းလိုက်တို့ကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube တို့မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်မကြာခင်မှာတော့တာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးပျို့လဲလူနီးပါးဖြစ်နေတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်အခုတော့အနာဂတ်မျှော်လင့်ချက်ပျောက်ဆုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါလူဦးရေတသန်းနီးပါးခိုလုံရာလူနေထူထပ်များပြားလွန်းလာတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေထဲမှာ9နှစ်ကျော်ကြာနေထိုင်နေကြရတဲ့ရိုဟင်ဂျာလူငယ်တွေတက်ကြီးရွယ်အိုတွေအမျိုးသမီးနဲ့ကလေးငယ်တွေဟာနှစ်နဲ့ချီပိတ်လောင်ခံထားရတယ်လို့ဖြစ်နေပြီးသူတို့အတွက်အနာဂတ်မဲ့မျှော်လင့်ချက်တွေပျောက်ဆုံးနေကြရပါတယ်မြန်မာနိုင်ငံမှာဆရာနာတင်ခံထားရတဲ့အတွက်သူတို့နေရရင်းကိုပြန်ဖို့ဆိုတာကလည်းအခုချိန်ထိမရေမရာဖြစ်နေသေးပါရိုဟင်ဂျာဒုက္ခသည်တချို့ကိုဆက်သွယ်မေးမြန်းထားတဲ့မက်ဆုမွန်ကအကြောင်းစုံကိုပြောပြမှာပါရှင်
လွန်ခဲ့တဲ့2018ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့စစ်တပ်စခန်းနေနဲ့နေကြားဆောင်တက်ပေါ်ARS အစွန်ရောက်အဖွဲ့ရဲ့တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့နေချားဆောင်တက်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်အသက်ဘေးကနေစိုးရိမ်ရလို့ဒေသခံတွေဘေးလွတ်ရာကိုဥယျာဉ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအဲ့ဒီထဲကရိုဟင်ဂျာမွတ်စလင်9သိန်းကျော်အိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားခြားတာပါအဲ့ဒီနေမြေရှင်းလင်းမှုတွေအတွင်မှာလူမျိုးတုံးတပ်ဖြတ်မှုနဲ့လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတဲ့စွဲချက်နဲ့မြန်မာနိုင်ငံဟာနိုင်ငံတကာတရားရုံး ICJ မှာလက်ရှိတရားရင်ဆိုင်နေရတာပါ2022ခုနှစ်ဒီနှစ်မတ်လထဲမှာပဲအမေရိကန်ပြည်ထောင်စုကလည်းရခိုင်ပြည်နယ်တွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့အကြမ်းဖက်တိုက်ခိုက်ခဲ့မှုကို genocide လူမျိုးတုံးတပ်ဖြတ်မှုအဖြစ်တရားဝင်သတ်မှတ်လိုက်ပြီးဖြစ်ပါတယ်ဒီသတင်းပတ်ထဲမှာပဲမေလ12ရက်နေ့ကဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေခိုးလုံနေထိုင်ရာဒုက္ခသည်စခန်းတွေစီကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးယန္တရား WIWN အဖွဲ့ရောက်လာလို့လူခွေချိုးဖောက်ခံရမှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မိသားစုတွေကရရန်ရှင်တွေတွေ့ဆုံပြီးတော့နင့်နာခံရသူတို့တရားမျှတမှုရရေးဆွေးနွေးတင်ပြခဲ့ကြတယ်လို့ ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ရိုဟင်ညာဒုက္ခသည်တွေကပြောပြပါတယ်ဒီလိုတရားမျှတမှုရရင်မျှော်လင့်နေချိန်မှာပဲဒီသိမ်းချီတဲ့ရိုဟင်ညာတွေဟာအဲ့ဒီဘင်္ဂလားဒေ့ရှ်စခန်းတွေမှာပဲခိုလုံနေထိုင်ခဲ့ကြရတာ၅နှစ်ကျော်လာပြီဖြစ်ပေမဲ့လို့နေရရင်ကိုပြန်ဖို့ကလည်းမရေရာအနာဂတ်ကမတည်မချဖြစ်နေစေပါလို့ရခိုင်ပြည်နယ်မောင်နှောဇာတိအခုလက်ရှိဘာလုခါလေးဒုက္ခသည်စခန်းမှာခိုလုံနေထိုင်တဲ့ရိုဟင်ညာဒုက္ခသည်ဦးကျော်မြင့်ကပြောပါတယ်
ဒီနေ့မလာဆနေရနေပေါ့ဗျာဒါဘောလာရဲ့ double n ကဘောဘောကဒုက္ခသက်စခန်းကိုကိုတုပလောင်ကိုပထမဆုံးရောက်တယ်အဲမှာကျွန်တော်ရူညာဖွဲ့စင်းနှစ်ဖွဲ့နဲ့နောက်စခန်းတော်ဝင်ကသူတို့နဲ့လည်းတွေ့ဆုံခဲ့ကြပါလေနောက်မင်းလေးသနိုင်းခွင်းမှာပေါ့ဗျာစကားမဲ့စတိမလုကလေးအမင်းလေးကိုရောက်လာပါတယ်အဲမှာကျွန်တော်ကဒုက္ခသက်ရဲ့ကုသလေအဲလိုပေါင်း25ရောက်ကျွန်တော်ပါဝင်ကြပါလေကျွန်တော်တို့ကတော့တနာရီဆွေးလုံးအပြန်ပြန်ခဲ့ကြပါတယ်မင်းရဲ့သင်္ဘောပစ္စာတော့ကျွန်တော်တို့ဘက်ကတော့ဒီရောက်ပြီးသွားခဲ့ပါလေအဲအငြင်းဆုံးကျွန်တော်တို့ကဒီဒုက္ခစကားနေကျွန်တော်တို့ကကိုယ့်ရဲ့နိုင်ငံမြန်မာနိုင်ငံနေရင်းကိုကျွန်တော်တို့ကအမြင်ဆုံးကျင်းပြပါတယ်အဲဒါပေမဲ့ကျွန်တော်တို့က international security နဲ့ကျွန်တော်တို့ကတူတကကျန်တဲ့ရဲ့တွေလောက်ဆုံးပဲကွာကျွန်တော်တို့ဆက်နေကြပြပါတယ်
ခုဒီနေရတာလေဒီထက်ထဲမှာ9နှစ်ကျော်ပြီပေါ့နော်ငါတကယ်တော့9နှစ်လို့ဒါပြောတာဟိုအရှိနှစ်တွေကလေးကနေလာကြတဲ့လူတွေလည်းရှိတယ်ပေါ့နော်အဲ့ဒီမှာလာပြီးခိုလုံနေကြတဲ့လူတွေရှိတော့နေရပြန်ဖို့ကလည်းမသေးချာဘူးဆိုတော့အဲ့ထဲမှာနေနေရတဲ့ဒီရိုဟင်ညာဒုက္ခသည်တွေရဲ့နေစဉ်ဘဝဖြတ်သန်းမှုပေါ့နော်နောက်တစ်ခုကလွတ်လပ်မှုမရှိပဲဒီလိုဂိတ်အတားအဆီးအဆင်းဆင်းနဲ့နေနေရတဲ့အနေအထားပေါ့မှာရိုဟင်ညာဒုက္ခသည်တွေနေစဉ်ပေါ့ဒီစိတ်ခံစားမှုနဲ့ဒီလွတ်လပ်မှုဆုံးရှုံးနေရတဲ့အခြေအနေတွေကဘလောက်ထိမှစိန်ခေါ်မှုတွေဖြစ်စေသလဲပေါ့เนาะအဲ့ဒါလေးပြောပြပေးပါဦး
ဒီဒုက္ခသည်စကားမှာကျွန်တော်တို့ကဒီလူညာဒုက္ခသည်တွေကမြန်မာနိုင်ငံကနေမုံထုံးခံရတာကိုအခုစီ9နှစ်ကျော်6နှစ်ဝန်းကျင်လောက်ရှိပြီတချို့လူတွေမှာဒီဒုက္ခသည်စကားမှာလူတွေကကြက်တိတ်ပြီးတော့နေခံရတာတော်တော်လေးဆွဆူဝါဝါနဲ့ခံစားချမင်းမင်းနဲ့ကျွန်တော်ကနေတိုင်းဖတ်တောင်းနေရတာပါဒီမှာပညာရေးချက်မှကြီးလက်ဆောင်ပေါ့ဗျာအဲနည်းနည်းအားခဲနဲ့အဲတော်တော်လေးချုံခေရနေပါလေကလေးတွေစီပညာရေးပိုင်းရတော့တော်တော်လေးချုံချုံသွားခါတာကိုတွေ့ဆေးရပါလေ။နောက်ဒီလိုပုံစံမျိုးဆက်ဆက်သွားမယ်ဆိုရင်အဲမြူဇစ်တီလူငယ်တွေရဲ့ပညာရေးပေါ်တော်တော်လေးချုံချုံသွားမှာကိုကျွန်တော်အဆင်ပြေပါလေ။ဒီပညာရေးချုံချုံမှဆိုရင်ဒီလူတွေရဲ့ဘဝကတော့ပြတ်စီသွားသလိုကအဲစီးသွားမှာကိုကျွန်တော်အဆင်ပြေကြရတာပါခင်ဗျာ။ဟုတ်ကဲ့ရှင
်။
နောက်ဒီမှာစီးသွားလဲပိုင်းလဲမရှိသလောက်ပဲ။နောက်ဆောက်ဝဲနေရလေကျွန်တော်ကအမတားမဟောအခက်ခဲနဲ့ကျွန်တော်ကဆက်တော့နေတန်ရတာ
ရိုဟင်ညာတွေအတွက်ပညာရေးအလုပ်ကိုင်းအခွင့်အလမ်းနဲ့ပျော်ရွှင်လွတ်လပ်မှုဆိုတာမရှိသလောက်ရှားပါလွန်းတယ်လို့နေထိုင်စားတောက်ရဲ့အခက်ခဲစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်အထူးသဖြင့်လူမမဲ့ကလေးငယ်တွေနဲ့လူငယ်တွေရဲ့အနာဂတ်မျှော်လင့်ချက်ကပျောက်နေပြီးဘာမှရည်ရမှုမရှိပဲမေ့မိန်နေစေပဲလို့ဒုက္ခသည်စခန်းတွေထဲမှာဒုက္ခသည်တွေကိုကျန်းမာရေးပညာရေးလူမှုအသိပညာပေးစားတဲ့လူသားချင်းစာနာမှုကူညီရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းအဖြစ်ကူညီပေးနေတဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကပြောပါတယ်
ကျွန်တော်တို့လောက်ကြီးအကကနဲ့ချုပ်နေရတယ်ဆိုတော့ကျွန်တော်မှဒီမှာကဘာပေါ်မှာဥပမာသေးပြီးတော့ပြောရဖို့အဲ့လိုဒီဥပမာတော့မရှိဘူးဒီမှာကျွန်တော်ချမ်းမာရေးပညာရေးဒီကလောကန်အခွင့်အလမ်းအဲတခြားစီးပွားရေးကိစ္စဘာမှစဉ်းမပြေပါဘူးကျွန်တော်တို့အဲဒီတော့အစောအုံနေရေးထိုင်ရေးဒါအစစရရပေါ့နော်ကျွန်တော်တို့လုံးဝစဉ်းမပြေပါဘူးကျွန်တော်ကလေးငယ်တွေပြောမယ်ဆိုလို့ရှိရင်ဒီမှာကလေးတွေတူပွားလာပါတယ်တူပွားလာတယ်ဆိုတော့ဒီမှာနေရကလည်းတူတက်တယ်ဆိုတော့ဒီမှာကလေးတွေကကြဖို့စိုးဖို့နေရာတော့ဒီမှာမရှိသလိုပါပဲကြောက်ပြောမယ်ဆိုလို့ရှိရင်တော့ဒီမှာလောင်းဝကလေးတွေဆင်းနေပြေလို့ပေါ့ဒီနေ့ပဲမညဘူးကျွန်တော်ချင်းစီယူလောင်းရင်ထဲမှာပဲနေရတယ်မကောစပါတိကောနဲ့ဆိုလို့ရှိရင်လည်းဒီမှာ confusion လို့ပါတယ်ဒီမှာ CIC ရဲ့ timing ချစီရဲ့ confusion လို့ပါတယ်ဆင်းခြင်းတွေရှိတယ်ဒီကနေဒီမှာရွေးပြောင်းပြလိုက်တဲ့ချောင်းပေါ့နော်အဲ့ဒီလမ်းမဲနဲ့ဆရာဝန်လမ်းမဲရောရစ်ခွဲတော်ဝန်ခင်ပေါ့နော်အဲသူတို့ရောလမ်းမဲနဲ့ CIC တင်ရတယ်အဲ့ဒီကတည်းက CIC ကနေကျွန်တော် confusion ဖြစ်တယ်ဒီ confusion နဲ့သွားလာရတာပါ
အခုလက်ရှိမှာတော့ရိုဟင်ညာဒုက္ခသည်တွေတင်းချီထွက်ပြေးခိုးလို့ရကော့စ်ဘဇာခရိုင်တွေကဒုက္ခသည်စခန်းနေထဲမှာအခုချိန်ထိယာယီရွက်ဖြင့်တဲလေးတွေနောက်ကုလကစလုပ်ပေးထားတဲ့အုတ်ခံအပေါ်ရန်ကာရန်ထားတဲ့တဲရင်လေးတွေမှာကလေးငယ်လေးတွေကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုအဖိုးအဖွားတွေနဲ့နာမကျန်းဖြစ်သူတွေဟာစုပြုံပြုတ်သိမ့်နေကြရတာဖြစ်ပါတယ်။လေဝင်လေထွက်မကောင်းတဲ့အပြင်တကိုယ်ရည်ကျန်းမာရေးအတွက်ရောမိုးတက်လေပြင်းကြတဲ့ရာသီဥတုဒဏ်ကိုခံနိုင်ဖို့ပါကြန့်ခိုင်တဲ့အိမ်တွေမဟုတ်ပါဘူးလို့ရိုဟင်ဂျာတွေကပြောပါတယ်။ ဒီလိုနေရက်ကိုပြန်မိုးကလည်းမဖြစ်နိုင်ပြင်ပကိုလည်းထွက်ခွင့်ပိတ်ပင်ခံထားရတဲ့ဒီရိုဟင်ဂျာဒုက္ခသည်အများစုရဲ့ထူးမခြားနာလာတဲ့နေတူကလဲပတ်မှုတွေကြောင့်မွန်းချက်မှုတွေကနေလွတ်မြောက်အောင်ဘာစံချကျိုးကိုထွက်သွားတာမျိုးနောက်အလုပ်ပွဲစားတွေကနေတဆင့်ရေလန်းကနေတခြားနိုင်ငံတွေစီကိုအလုပ်လုပ်ဖို့ထွက်ပြေးကြတာတွေလည်းရှိတယ်လို့ကိုအောင်မြင်ကပြောပြပါတယ
်ဒီမှာလူတွေမှာနှစ်ကဲလည်းမရှိဘူးအဲ့ဒီကန်စားချက်တွေနဲ့ဆိုတော့ဒီမှာမျော်လင့်စားဘာမှမပြောဘူးဆိုတော့သူတို့ကအမှချင်းမှတွဲပြီးတော့အဲ့လိုသွားတာလည်းရှိတယ်ပြီးတော့တချို့တလေကအဲ့ဒီကိုသွားကြည့်တော့ပြင်လာတာလည်းရှိတယ်ကိုကြည့်တော့ဒီဘက်ကို
ဟုတ်ကဲ့
ဒီမှာမနေချင်းလို့ပြင်လာတာလည်းရှိတယ်ပြီးတော့တချို့ကဒီမှာလူနေမှုအဆင်အပြေကတော်တော်လေးနေရတန်ရပေါ့နော်လုံးဝမကောင်းဘူးဆိုတော့ဒီမှာနှစ်ကလေးမရှိဘူးညောင်ရင်းချက်လည်းမရှိဘူးဆိုပြီးတော့တချို့လူတွေကဒီကနေဒါလည်းမရတယ်အဲဒီကနေဟောဆိုင်ရေလင်းကြောင်းနော်ရေလင်းကြောင်းနဲ့ကူပြီးတော့အဲမလေးရှားတို့ထိုင်းတို့အဲအဲ့ဒါလည်းမြန်မာနိုင်ငံဘက်ကနေပေါ့နော်ဒီကနေမြန်မာနိုင်ငံဝင်တဲ့မြန်မာနိုင်ငံကနေထိုင်းတို့နော်ထိုင်းကနေမလေးကိုအဲ့လိုရေလင်းကြောင်းနဲ့အဲသူတို့သွားလာလေးရှိတယ်အဲ့ဒီလမ်းကဝဲမှာတည်ဆုံမှုလေးရှိတယ်ဒီမှာအနာကဲကမရှိဘူးကျွန်တော်ကသွားနေမယ်သွားမယ်ဆိုလို့ရှိရင်လည်းကျွန်တော်တေရင်တော့မြေကြီးပေါ့နော်ချင်းတော့ရွှေကြီးပေါ့အဲ့လိုသဘောနဲ့သူတို့ကအဲ့လိုသွားနေတာရှိပါတယ
်ပြီးခဲ့တဲ့သတင်းပတ်တုန်းကပဲအစ္စလမ်ဘာသာဝင်တို့အထုမြတ်ထားရာအစ်ဘာသာရေးပွဲတော်ထိမ့်မှတ်ဖြစ်နေဒုက္ခတွေစခန်းတွေတဲကနေပင်လယ်ကမ်းခြေတစ်ခုစီကိုသူတို့သွားခဲ့ကြလို့ရိုဟင်ဂျာယာနဲ့ချီအဖမ်းစီထိန်းသိမ်းခံခဲ့ရပါတယ်တတိယထဲမှာပဲတပြုံကြီးနေရတာလူကြီးကလည်းအရန်ကိုထူထက်လွန်းနေတာကြောင့်လူတွေကသွားစရာလာစရာမရှိတဲ့အတွက်ဘာသာရေးပွဲနေတယ်လို့အားလည်းရဲ့ပွဲတော်ဆိုရင်မိသားစုတွေကလေးငယ်လေးတွေနဲ့လူငယ်တွေဟာခိတခဏတာပဲဖြစ်ဖြစ်တာမန်လူတွေလို့ပျော်ပျော်ပါးပါးနေကျင်ကြလို့ထွက်ခဲ့ကြတာလို့ဒုက္ခသည်တွေကပြောပါတယ်ဒါအပြင်ဒုက္ခသည်စခန်းတွေထဲမှာမီးပေးရေပေးလို့မြေပြိုကျမှုလို့သဘာဝဘေးအန္တရာယ်တွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်အခုလိုနေထိုင်ခိုလုံရစခန်းတွေထဲမှာအခက်အခဲမျိုးစုံနဲ့နေထိုင်နေကြရပေမဲ့ရိုဟင်ဂျာတို့ရဲ့နေရရင်မြန်မာနိုင်ငံကိုပြန်လို့တဲ့မျောလင်းချက်ကတော့အတော့ကိုနေပါနေပါတယ်ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့ဆီယာနာတိန်ထားစဲမြန်မာနိုင်ငံဘက်မှာတော့ဒီတိန်ချီတဲ့ရိုဟင်ဂျာတွေနေရရင်ကိုပြန်လာရေးကုလသမဂ္ဂဘင်္ဂလားဒေ့အစိုးရတို့နဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်နေပါတယ်လို့ဆိုပေမဲ့ဒီရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးအစီအစဉ်တွေကတော့နှောင့်နှေးနေဆဲဖြစ်ပါတယ်ရှင်
။မဆုမွန်ပါရှင်။တနုနေညချန် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့သတင်းဆောင်မတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနှาศင်ကြည့်ရှုနိုင်ကြပါရဲ့ရှင်အခုတော့ဒီရုရှားကနေပြီးတော့ Ukraine ပေါ်ကျူးကျော်စစ်ကြောင်းတခြားနိုင်ငံတွေကိုဘာတွေရိုက်ခတ်နေတယ်လဲဆိုတာကြည့်ကြရအောင်ပါရုရှားက Ukraine ကိုကျူးကျော်တိုက်ခိုက်တဲ့အတွက်အဲ့ဒီဒေသကဓာတ်မြေဩဇာတွေကိုမိခိုအားထားနေရတဲ့ဂါနာလိုနိုင်ငံတွေအတွက်စားတောက်ကုံထုတ်လုံးရေးမှစိုးရိမ်မှုတွေကြီးထွားလာနေပါတယ်။ဒီပြဿနာပြည်လဲရေးအတွက်လယ်သမားတွေအနေနဲ့ကြက်ချီမြေဆွေးစတဲ့ဒေသအတွက်သဘာဝဓာတ်မြေဩဇာတွေကိုတုံးချဖို့ဂါနာအစိုးရကတိုက်တွန်းနေပါတယ်။ဒီအကြောင်း VOA သတင်းတောက်စီနာနူးထော့ဂါနာကနေသတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်။ကိုကိုတောင်သူ Grace အရေးရဲ့ကိုကိုဘီနေမှာအသီးတွေစတင်နေပြီဖြစ်တာကြောင့်အသီးတွေပိုကြီးထွားအောင်ဓာတ်မြေဩဇာလောင်းပေးဖို့လိုနေပါတယ်။ဒါပေမဲ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုကြောင့်ဈေးတွေကမနစ်ကရဆိုင်ရင်9ဆလောက်တက်သွားတယ်လို့သူကပြောပါတယ်
။စစ်စီယာရင်ညာfertilizer
ဘုကလည်းစရွာလာပြီဆိုတော့ဒီအချိန်ကဓာတ်မြေဩဇာထည့်ဖို့အကောင်းဆုံးပဲလေ။ကျမတို့အတွက်အချိန်ကတိတ်မရှိတော့ဘူး။အစိုးရစီကဓာတ်မြေဩဇာမရတယ်လို့အပြင်ကလည်းဝယ်လို့မရဘူး။အရင်ကတော့ကြက်ချီးကိုဓာတ်မြေဩဇာအဖြစ်သုံးကြတယ်လို့တခြားလယ်သမားတွေထံကကြားရပါတယ်။ဒါကြောင့်ကျမတို့လည်းဒါကိုစမ်းကြည့်မလားလို
့။ရုရှားဟာကမ္ဘာမှာဓာတ်မြေဩဇာအများဆုံးထုတ်လုပ်တဲ့နိုင်ငံတစ်ခုဖြစ်ပြီးကမ္ဘာမှာကိုကိုဒုတိယဆုံးအများဆုံးထုတ်လုပ်တဲ့ဂါနာနိုင်ငံကိုအဓိကတင်ပို့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အပေါ်ဒဏ်ခပိတ်ဆို့မှုတွေကလည်းရုရှားကကွန်ပျူစီတွေတင်သွင်းဖို့မဖြစ်နိုင်ပဲဖြစ်နေပါတယ်။ဒါမျိုးဩဇာဈေးတွေထပ်တက်လေအောင်မယ်လို့ဂါနာကိုကာဘုတ်အဖွဲ့ပြောခွင့်ရ
Russia is one of the world's top exporters. So what Cocoa Board is doing presently is introducing the
ဂါနာကိုကာဘုတ်အဖွဲ့အနေနဲ့လက်ရှိမှာဓာတ်မြေဩဇာအစားထိုးသုံးနိုင်ဖို့လယ်သမားတွေအတွက်ကြက်ချီးတွေဝယ်ထားပါတယ်။ဒါကလက်ရှိပြဿနာစိန်ခေါ်မှုကိုပြေလည်စေမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဝယ်လို့ရတယ်မရဘူးဆိုတာနဲ့ဈေးနှုန်းကတော့ကျွန်တော်တို့လုပ်ငန်းအပေါ်မှာတက်ရောက်မှုတော့ရှိပါမယ်
။ကြက်ချီးတွေဟာအာဟာရဓာတ်ပြည့်ဝပြီးသဘာဝပတ်ဝန်းကျင်အတွက်လဲပိုအကျိုးရှိတယ်လို့သူကဆက်ပြောပါတယ်
။ it is scientifically proven that the poultry manure
ကျမစင်နေဟာဓာတ်မြေဩဇာအစားထိုးသုံးမှုအကောင်းဆုံးဖြစ်တယ်ဆိုတာသိပ္ပံနှီးကြဆန်းသက်ထားပြီးသားဖြစ်တယ်လို့ဇီဝမြေဩဇာလည်းဖြစ်ပါတယ်။ဒါကြောင့်စားထိုးစရာရှိနေတဲ့အချိန်မှာအစိုးဆုံးအချိန်ကြောက်အောင်ဘာလို့စောင့်နေကြမလဲ
။ဓာတ်မြေဩဇာရှာပါတဲ့ပြဿနာပြည်လည်ရေးအတွက်မြေဆွေးတွေစုဆောင်းတဲ့တူလောင်ယုံတွေနိုင်ငံတော်အတီးဆောက်နေပြီလို့ဂါနာစိုက်ပျိုးရေးဝန်ကြီးဌာနဒုတိယဝန်ကြီးယောပရင်ပေါင်အဒိုကပြောပါတယ
် Everywhere there is this compost site
မြေဆွေးတူလောင်ယုံတွေနေရာတိုင်းမှာစောင့်နေပါလေဒါတွေအစင်းနဲ့ဖြစ်ရင်ဇီဝမြေစာဖြစ်လာမှာပါဆိုတော့ဇီဝမြေစာတွေအနေငယ်ကဘလောက်ထိထိရောက်မှုရှိမလဲဆိုတာကျွန်တော်တို့စောင့်ကြည့်ရမှာပါတနိုင်ငံလုံးတိုင်းတာနဲ့ဒီတိုင်းပဲကျွန်တော်တို့လုပ်တင်ပါတယ်
ရုရှားကကမ္ဘာမှာဂျုံအများဆုံးထုတ်လုပ်တဲ့ယူကရိန်းကိုကျူးကျော်တိုက်ခတ်တာကြောင့်ကမ္ဘာဆန္ဒရိက္ခာအပေါ်ချင်းချောက်မှုတွေဖြစ်ပေါ်လာနေပါတယ်။ဒီအခြေအနေကကိုဗစ်ကာယောဂါကနေရုံထွက်လာနေကြတဲ့ဆဟာရတဲကန္တရာတောင်ပိုင်းဆင်းရဲတဲ့နိုင်ငံတွေကိုပိုပြီးအထိနာစေတယ်လို့ IMF နိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့ကပြောပါတယ်။ဒါပေမဲ့ဂါနာစိုက်ပျိုးရေးဝန်ကြီးကတော့ဇီဝဓာတ်မြေဩဇာကိုပြောင်းသုံးခြင်းကဆန္ဒရိက္ခာရှားပါတဲ့အခက်အခဲကိုကျော်လွှားနိုင်ပြီးရရှိမှာသဘာဝပတ်ဝန်းကျင်ကိုလည်းအကျိုးဖြစ်ထွန်းစေမယ်လို့ယုံကြည်နေပါတယ်ခင်ဗျာ။
ကိုယ်စော်ဝင်လိုက်ပါရှင်မကြခင်မှာတော့တနူးနေညချမ်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့တာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးအခြေအနေပြိုလဲပျက်စီးလူနီးပါးဖြစ်နေတဲ့အခြေအနေကိုမအေးတန်နာကျော်ကပြောပြမှာပါရှင
်အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးကြားလူနေရာမှာရှိရတာကမ္ဘာ့ရောင်းနိုင်ငံရှိမှာအော်ဂူလာတာလီဘန်တို့လက်ထက်ရောက်သွားကြတဲ့ကစီးပွားရေးပိုဆိုးလာပါတယ်လူထုချင်းပြည်မြောက်ဝင်ငွေက2021နောက်ဆုံး၄လမှာ၃ပုံတစ်ပုံကျော်တောင်ကျဆင်းသွားပါတယ်။အာဖဂန်နစ္စတန်လူကြီးရဲ့68ရာခိုင်နှုန်းစီးရဲမှုသတ်မှတ်မြင့်အောင်ရောက်နိုင်တယ်လို့ကုလသမဂ္ဂရဲ့တက္ကသိုလ်ကအစီရင်ခံစာမှာသတိပေးထားပါတယ်။ပြီးတော့ရှိသမျှလူတွေအားလုံးနေပါစားတောက်စရာအလုံးလောက်မရပါဘူး။နိုင်ငံဒီချင်းလေးထိဘလို့ရောက်သွားရတာပါလဲ။တာလီဘန်နဲ့မထိန်ချုပ်ခင်ကတည်းကအာဖဂန်နစ္စတန်နိုင်ငံကပြည်ပအကူအညီပေါ်မှာအများကြီးမှီခိုနေခဲ့ပါတယ်။တာလီဘန်အာဏာရတော့အခုကြီးအထောက်ပံ့တွေလည်းရပ်သွားပြီးတော့အနောက်နိုင်ငံတွေကပိတ်ဆို့တံခတ်ကြပါလေ။အရင်အာဖဂန်အစိုးရရဲ့ပိုင်ဆိုင်မှုဒေါ်လာတန်း9000ကိုအမေရိကန်ကထိန်းချုပ်လိုက်ပါလေ။အဲ့ဒီငွေတွေကတဝက်ကိုစက်တင်ဘာ17ရက်နေ့တိုက်ခိုက်မှုမှာထိခိုက်သူတွေကိုပေးပြီးစက်တဝက်ကိုအာဖဂန်ကလူသားချင်းစာနာမှုဆိုင်ရာကိစ္စတွေမှာသုံးဖို့လုပ်မယ်လို့အမေရိကန်သမ္မတဘိုင်ဒန်ကဖေဖော်ဝါရီလကပြောပါလေ။ဒါဟာခိုးယူမှုဖြစ်တာလီဘန်ကဆိုပါလေ။တခါပိတ်ဆို့မှုကြောင့်အာဖဂန်ဗက်စနစ်ပြိုလဲခဲ့ပြီးတော့နိုင်ငံပြည်ပငွေသွင်းထုတ်လုပ်ဖို့ခတ်သွားပါတယ်။ရလကတော့အာဖဂန်ငွေတန်ဖိုးကျဆင်းပြီးတော့ကုန်စည်နှုန်းတွေအကုန်တက်လာတာဖြစ်ပါတယ်။အစိုးရပိုင်ဆိုင်မှုတွေထိန်းချုပ်ထားခင်ရတာကြောင့်သူ့ငွေကြေးတန်ဖိုးကိုပင့်တင်ဖို့မစွမ်းဆောင်နိုင်ပါဘူး။တခါပိတ်ဆို့မှုမရှိနေတော့မှအာဖဂန်ရဲ့စီးပွားရေးအခြေအနေကခက်ခဲပါတယ်။ကလာရှိမိုးခေါင်နေရာနဲ့ကမ္ဘာစားတောက်ကုန်စည်တက်နေတာပေါင်းလိုက်တော့အစားအသောက်တော်တော်များများကိုတာမန်အာဖဂန်ပြည်သူတွေဝယ်မစားနိုင်ပါဘူး။ကိုဗစ်ကူးစက်ကတည်းကနိုင်ငံရေးအကူအပြောင်းမှာဘီရိုကရေစီအစိုးရလုပ်ပုံမဟုတ်တာတွေကြောင့်စီးပွားရေးကပိုဆိုးရပါတယ်။တာလီဘန်တို့ထုတ်ပြန်တဲ့စီးမင်းအလို့တော်တော်များများအမျိုးသမီးတွေမလုံရ၊ခရီးမတွေအလဲတန်းကြောင့်မတက်ရဆိုတာကြောင့်လည်းပိုဆိုးရပါတယ်။လုပ်ငန်းဝင်မှာအမျိုးသမီးတွေပြတ်ကွက်မှုဒေါ်လာတန်း1000လောက်ဆုံးရှုံးစေပါတယ်။မင်းကလေးတွေအလဲတန်းကြောင့်ပြင်မတက်လို့တာလီဘန်ရဲ့စီးပွားရေးဆွေးနွေးပွဲတွေကိုအမေရိကန်ကဖျက်လိုက်ပါတယ်။စီးပွားရေးတိုးတက်မှုကိန်းကတိတ်မဟန်လာပါဘူး။အခုအချိန်ဒီတိုင်းသာဆက်သွားမယ်ဆိုရင်2009ကတည်းကရှိခဲ့တဲ့စီးပွားရေးတိုးတက်မှုအလုံးဆုပ်ယူသွားမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်ပါတယ်။လက်တလုံးလုပ်တဲ့စစ်တမ်းအရအာဖဂန်64ရာခိုင်နှုန်းကသူတို့စင်စင်ရဲရဲနေရတဲ့အခြေအနေအတော်ဆိုးတယ်လို့ယူဆပါတယ်။ဒါကကောလက်စစ်တဲရနိုင်ငံတနိုင်ငံအတွက်2005ခုနှစ်နောက်ပိုင်းအဆိုးဆုံးအနေထားပါ။အာဖဂန်တွေသူတို့အနာဂတ်အတွက်လည်းမျှော်လင့်ချက်မဲနေပါတယ်။နောက်5နှစ်မှာသူတို့အနာဂတ်ဘယ်လိုရှိမလဲခံမှန်းနိုင်တော့အာဖဂန်အမျိုးသမီးတွေကတခြားနိုင်ငံတွေအားလုံးထက်အနေဆုံးကိုခံမှန်းပါတယ်။အမျိုးသားတွေလည်းမထူးလာပါဘူးရှင်။
မအေးတန်တာကြပါရှင်တနုနေညချမ်း VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတင်ဆက်နေပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်
ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ VUE မြန်မာပိုင်းကတင်ဆက်နေတဲ့ဒီရေဒီယိုနဲ့ရေဒီယိုကနေတိုက်ရိုက်နားဆင်နေကြတဲ့တော်ရရှင်တွေတခါ Facebook နဲ့ YouTube တို့ကနေတိုက်ရိုက်ကြည့်ရှုနားဆင်နေကြတဲ့ကဘာတော်လာကတော်ရရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။အခုကျမတို့ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာကဘာမြမမီဒီယာမြင်ကွင်းမြမပြည်ကပေးစာသတင်းတွေကတူတာထူးခြားဆန်းများကဘာသတင်းများစာရာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ပထမဦးဆုံးကဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားဆင်ရအောင်ပါ။ပြည်တွင်းနိုင်တင်ဆက်နေတဲ့ဒီအစီအစဉ်မှာဒီတစ်ပတ်အတွက်တော့လုပ်ငန်းရှင်လူတန်းစားရောအလုပ်သမားလူတန်းစားပါအကျက်အတဲနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအကြောင်းကိုဆွေးနွေးတင်ပြမှာပါ။ကျမကဂူကြီးတင်ဆက်ထားပါရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေလုပ်ငန်းရှင်လူတန်းစားရောအလုပ်သမားလူတန်းစားပါအကြက်တဲနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါ2022မေလ10ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ကိုလေကြောင်းခီးနဲ့သွားရောက်မဲ့ကမ္ဘောဇာဗန်ဒုတိယအမှုဆောင်ရာရှိချုပ်နန်းလိုင်ခန်းကိုစစ်ထောက်လိုင်းရေးကရန်ကုန်လေစိတ်မှာဖမ်းဆီးတယ်ဆိုတဲ့သတင်းတွေဆိုရှယ်မီဒီယာတွေအပေါ်မှာအတော်လေးပြန့်နှံ့ခဲ့တာတွေ့ရပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကတော့နန်းလိုင်ခန်းကိုဖမ်းဆီးထားခြင်းမရှိပါဘူးလို့ညင်းဆိုပါတယ်ဧရာဝတီသတင်းဌာနကတော့နန်းလိုင်ခန်းလေစိတ်တွင်ခိတ္တထိမ့်သိမ့်စစ်ဆေးခံရလို့ခေါင်းစဉ်ပြီးဖော်ပြထားတဲ့သတင်းမှာတော့ကမ္ဘောဇာလုပ်ငန်းစုပိုင်ရှင်ဦးအောင်ကိုဝင်းသမီးဖြစ်သူဒေါ်နန်းလိုင်ခန်းသည်ပြီးခဲ့သည့်မေလ10ရက်နေ့၌အချိန်နှစ်နာရီကျော်ကြာဖမ်းဆီးစစ်ဆေးခြင်းခံခဲ့ရသည်လို့ရေးသားထားပါတယ်။အဲ့ဒီသတင်းမှာပဲဒေါ်နန်းလိုင်ခန်းကိုရန်ကုန်လေစိတ်မှာစစ်ဖက်ရေးရာလုံခြုံရေးအဖွဲ့စရဖကဗိုလ်မှူးချုပ်မြတ်လင်းကခေါ်ယူမေးမြန်းစစ်ဆေးခဲ့တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်
။အခုဖြစ်ရမတိုင်မီကလည်းစစ်ကောင်စီအနေနဲ့ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဖြစ်ကြတဲ့ဈေးကဘာဦးခင်ရွှေတို့တားဖားနဲ့ဧရင်ဦးချစ်ခိုင်တို့တားဖားတွေကိုလည်းဖမ်းဆီးထိန်းသိမ်းတာတွေလုပ်ခဲ့ပါတယ်။ဒီလိုဖမ်းဆီးမှုတွေကြောင့်မြန်မာပြည်ကစီးပွားရေးလုပ်ငန်းရှင်ကြီးတွေဟာအကြောင်းရှာဖမ်းဆီးမှာကိုစိုးရိမ်ထိန်းလန့်နေကြရပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဆက်ဆံရေးအစဉ်ပြေအောင်စ조사နေကြရတယ်လို့ RFA ရဲ့သတင်းဆောင်မတစ်ပုဒ်ဖြစ်တဲ့ထိတ်တန်းလုပ်ငန်းရှင်ကြီးတွေကိုဖမ်းဆီးမှုစစ်ကောင်စီဝေဖန်ခံနေရဆိုတဲ့သတင်းဆောင်မမှာရေးသားဖော်ပြထားပါတယ်။အဲ့ဒီဆောင်မထဲမှာပဲ2022ခုနှစ်ဖေဖော်ဝါရီလ1ရက်နောက်ပိုင်းကမ္ဘောဇာဗန်ဥက္ကဋ္ဌဦးအောင်ကိုဝင်းကလွှဲရင်တိုင်းပြည်ရဲ့ထိတ်တန်းလုပ်ငန်းရှင်အားလုံးနီးပါးရန်ကုန်စစ်ဖက်ရေးရာလုံခြုံရေးအဖွဲ့ရဲ့ခေါ်ယူစစ်ဆေးတာကိုခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ဆောင်မရဲ့ညီကုန်းမှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဝရုံတုံးကဖြစ်လာတဲ့ဗန်ပြက်တနာဆိုးရွားတဲ့လျှက်စစ်မီးဖြတ်တောက်မှုတရားဥပဒေကင်းမဲ့မှုနဲ့စီးပွားရေးလုပ်ငန်းကြီးတွေအပေါ်နှီးမျိုးမျိုးနဲ့ကန့်သက်ထိန်းချုပ်မှုတွေကြောင့်တိုင်းပြည်ဟာအထွေထွေအကျပ်အတည်းကိုရင်ဆိုင်နေရပြီးလူတိုင်းမလုံခြုံမှုနဲ့စိုးရိမ်ပူပန်မှုတွေကိုခံစားနေရတယ်လို့စီးပွားရေးလုပ်ငန်းရှင်တအူးရဲ့မှတ်ချက်ကိုဖော်ပြထားပါတယ
်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာစီးပွားရေးလုပ်ငန်းအများစုဟာပုံမှန်ပြန်မလည်ပတ်နိုင်ကြသေးပါဘူး။နိုင်ငံခြားကလာရောက်ယင်းနှိမ့်နှံတဲ့စီးပွားရေးကုမ္ပဏီကြီးတွေလည်းပြန်လည်ထွက်ခွာနေကြပါတယ်။အခုလက်တလောမှာကိုကပ်ပလီပင်လယ်ပြင်မှာရှိတဲ့ရဲတကွန်ကမ်းလွန်ရေနံနဲ့တဘာဝဓာတ်ငွေစီမံကိန်းမှာယင်းနှိမ့်နှံထားတဲ့မလေးရှားကပက်ထရိုနတ်၊ထိုင်းက PTTEP နဲ့ဂျပန်က NUS ကုမ္ပဏီတွေအားလုံးစီမံကိန်းကနေအပြေးပိုင်ထွက်ခွာကြမယ်ဆိုတဲ့သတင်းကိုမေလ2ရက်နေ့ကထုတ်ပြန်ခဲ့တာတွေ့ရပါတယ်။ဒီလိုအခြေအနေမှာဘူပန်ရဲ့အမိန့်ကြော်ညာစာအမှတ်စနစ်မြင်ဆောင်2022အရစီးပွားရေးလုပ်ငန်းတွေရဲ့ဒေါ်လာဝင်ငွေကိုထိန်းချုပ်ပြီးအမေရိကန်ဒေါ်လာကို1850ကျပ်သတ်မှတ်ကမြန်မာကျပ်ငွေနဲ့မလဲမနေရလဲခိုင်းတာကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းတွေလုံရကန်ရပိုခက်ခဲလာတာတွေ့ကြုံနေရပါတယ်။ဒီအကျိုးဆက်ဟာတကြံပြီးကာလ AB နှောင်းပိုင်းမှာလောင်စာဆီပြက်လက်တာနဲ့ကြုံတွေ့ခဲ့ရပါတယ်။ဒီလိုအခက်အခဲတွေကြုံတွေ့နေရချိန်မှာပဲလွန်ခဲ့တဲ့3နှစ်ကျော်ကပို့ကုန်စည်းရင်းလက်ကြံကိုအကြောင်းပြကာကုမ္ပဏီ158ခုနဲ့ဒါရိုက်တာအဖွဲ့ဝင်440ဦးကိုနာမည်ပြည့်စည်းရင်းထည့်သွင်းလိုက်တယ်လို့ စ်ကောင်စီရဲ့ဗဟိုဘဏ်ကမေလ၁၀ရက်နေ့ကထုတ်ပြန်ကြေညာလိုက်တဲ့အကြောင်းကိုမြန်မာနိုင်ငံသတင်းဌာနကဖော်ပြထားပါတယ်။ကုမ္ပဏီတွေအနေနဲ့ပို့ကုန်ရောင်းရငွေတွေကိုတင်ပေါ်တင်ပြီး၃လအတွင်းမှာတက်ဆိုင်ရာဘဏ်စည်းရင်းမှာနိုင်ငံသားငွေအဝင်မပြလို့အခုလိုနမ်မီးဘီယာစည်းရင်းသွင်းအရေးယူတာလို့သိရပါတယ်။
လက်တလောအချိန်တွေမှာစီးပွားရေးလုပ်ငန်းကြီးတွေလုပ်ငန်းရှင်ကြီးတွေအခက်အခဲအကျက်အဲတွေနဲ့ရင်ဆိုင်နေရတယ်လို့ပဲအခြေခံလူတန်းစားအလုပ်သမားလူတန်းစားတွေဟာလည်းစားဝတ်နေရေးအတွက်ပုံမခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရပါတယ်အထူးသဖြင့်အလုပ်ကင်ရှားပါလာပြီးစားတောက်ကုန်ဈေးနှုန်းတွေဇက်တိုက်တက်နေတဲ့ဒဏ်ကိုခံစားနေကြရပါတယ်လက်ရှိကုန်ဈေးနှုန်းတွေရဲ့အခြေအနေကိုရန်ကုန်မြို့အရှိတကုံမြို့နယ်မှာနေထိုင်သူတအုပ်ကအခုလိုပြောပါတယ်
ခုလက်ရှိမှာလောက်ကန်နေရရှာဘူးဝင်ဝင်ရမတိုးဘူးမယ်ကုန်စည်နှုန်းတွေဇက်တိုက်တက်နေတယ်။ဟောတားတပိတာကို12000ကျက်သားရင်ပုံတစ်ချမ်းကို2000ပေါင်တစ်ချမ်းဆိုရင် 1500 တဲမြစ်တတော်ကို800တပိတာကျက်သားတစ်ကောင်ဆို9000မဲသားတပိတာဆို1000ခွဲမကျင်းတပိတာ1000ပဲဒီစစ်စစ်ဆိုလို့ရှိရင်တပိတာ10000ဆောင်းစီတပိတာဆို9000ဈေးတိရှိစံဆိုလို့ရှိရင်လည်းရွှေဘောပေါ်စံမွေးရှယ်တပိဆိုလို့ရှိရင် 2800 ခွန်လီမစံတပိ2000ကျပ်ဖြစ်နေပါတယ်ကျွန်တော်ကအရင်ကဂျာနယ်တစ်ခုမှအလုပ်လုပ်ပါတယ်ဒီအနာသိမ့်ပြီးတဲ့နောက်ပိုင်းတော့ဂျာနယ်တိုက်ကလည်းပိတ်လိုက်ရတယ်အလုပ်မရှိပြန်ဘူးခုအညာပြန်မိဘလဲရပြန်လုပ်ဖို့ကလည်းတိကျတဲ့အတိုင်းပဲရွာတွေကမီးရှို့ခံနေရတယ်လုံခြုံမှုမရှိတဲ့အနေနဲ့ပါရှိနေတော့လောလောဆယ်တော့ရွာကိုလည်းမပြောင်းရဘူ
းနိုင်ငံသားကုမ္ပဏီကြီးတွေပြန်လဲထွက်ခွာတာအလုပ်ကိုင်အများဆုံးဖန်တီးပေးတဲ့အထည်ချုပ်လုပ်ငန်းတွေဟာအလုပ်သမားတွေချော့ချစက်ရုံတွေပိတ်သိမ်းကြတဲ့အတွက်အလုပ်လက်မဲ့တွေတိုးပွားလာနေပါတယ်ကျေးလက်ဒေသတွေမှာလည်းအေဂျင့်တည်ငြိမ်မှုမရှိတာစိုက်ပျိုးရေးလုပ်ငန်းတွင်းအားစုဈေးတွေကြီးမြင့်လာတာတွေကြောင့်လုပ်ငန်းလုပ်ကိုင်မှုခက်ခဲလာနေကြပါတယ်ပြည်တွင်းမှာလည်းစစ်ဘေးရှောင်အရေးအတွက်ဟာကိုယ်သိဝန်းကျင်ရှိပြီလို့ဆိုပါတယ်။ဒါကြောင့်မို့လက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအကျပ်အတဲကိုစောလင်စွာမဖြေရှင်းနိုင်ရင်မြန်မာနိုင်ငံပြိုလဲသွားနိုင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲပါရှလက်ကဒီနှစ်ဆန်းပိုင်းကလေးကစိုးရင်တကြီးသတိပေးခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာအငတ်ဘေးပြဿနာနဲ့ဆင်းရဲမွေးတည်မှုဒဏ်ကိုနိုင်ငံလူ့ရည်ရဲ့တဝက်ကျော်ခံစားရနိုင်တယ်လို့ကုလသမဂ္ဂရဲ့အစည်းအဝေးခန်းစာတွေကလည်းတတိပေးထားပါတယ်ဒီလိုအခြေအနေတွေကြောင့်မြန်မာနိုင်ငံရဲ့ပြဿနာဟာပြည်တွင်းရေးကိုကျော်လွန်ပြီးဒေသတွင်းပြဿနာစီဥတည်နေပြီလို့ဆိုရမှာဖြစ်ကြောင်းပါခင်ဗျာ
ကြည်သွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်ပါရှင်အခုဆက်လက်ပြီးတော့မတ်အေးသနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ကျွန်နိုင်ဆိုတဲ့တော်ရရှင်ရဲ့အစာကိုအရင်ဆုံးဖော်ပြပေးကြပါမယ်။မင်္ဂလာပါ။ VOE ကိုစားတစ်ခါမှမပို့ဘူးလို့ Messenger ကနေပို့ပေးကြတာရောက်ပါလားမရောက်ဘူးလားအကြောင်းပြန်ပါတဲ့။ VOE အဖွဲ့သားတွေအားလုံးစိတ်ချမ်းသာ၊ကိုယ်ကျန်းမာခြင်း၊လူရာဆန္ဒအမြဲဆုံးပြည့်ဝပါစေလို့ဆုတောင်းရင်းနဲ့နေ့စဉ်ထာဝရအားပေးလျက်ပါဆိုပြီးတော့ကိုကျော်နိုင်စာရေးလာပါလိမ့်ရှင်။ဟုတ်ကဲ့ကိုကျော်နိုင်ကြီးစာရောက်ပါတယ်။အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ဘေကင်းရှင်လဲပါစေလို့လဲဆူတောင်းပေးချင်ပါတယ်ရွှေညောင်သားလေးဆိုတော့ရင်းနေကြတော်ရရှင်ဒီတစ်ခါလဲစာရေးပြန်လာပါတယ်အားပေးနေကြပါတယ်ဟုတ်ကဲ့သိပါတယ်ဒီတော်ရရှင်က
VOA ကျွန်တော်ကအားပေးနေကြပါရေဒီယိုခေတ်ကလေးကဆိုပါတော့ကျွန်တော်အခုထိမှတ်မိနေပါသေးတယ်2004ခုနှစ်တည်းကရွှေပြောင်းလူသားဘဝနဲ့ထိုင်းကိုရောက်ပါတယ်ကျွန်တော်အလုတ်စလုပ်တဲ့အိမ်ကထိုင်းရဲမှုအိမ်မှာပါနွားចောင်းသားအလုတ်ပါ တင်းရဲ့ရဲမှုကကျွန်တော်ကိုရေဒီယိုတစ်လုံးဝယ်ပေးပါတယ်မြန်မာလိုင်းဆိုတော့ VOA တစ်လိုင်းပဲရတယ်လေအဲ့ဒီတည်းကကျွန်တော်သဘောလဲကျဗဟုသုတလည်းရတဲ့ VOA ကိုနားထောင်ပြစ်လာတာပါအခုကျွန်တော်အသက်60ရှိပါပြီနေဝင်းအာနာသိန်းနဲ့1962ခုဖွားပါနောက်ပြီး1988ခုတန်းရွှေအာနာသိန်းတော့လဲညဘက် VOA နားထောင်ရင်ခိုးပြီးတော့တိတ်တိတ်လေးနားထောင်ခဲ့ရပါတယ်အခုမြန်မာပြည်မှာတန်းရွှေထက်သာတဲ့မင်းအွန်လိုင်းခေတ်ရောက်ပြန်ပြီ VOA ရေ
โอเคပါ1962ခုနှစ်မှာဘွေးဖွားတဲ့တော်ရရှင်1988အာနာသိန်းကာလကောနားထောင်ခဲ့ပြီအခုနောက်တစ်ခါအာနာသိန်းနဲ့ခင်မှာပါရေဒီယိုလေးနားထောင်ရပြန်ပါပြီဆိုပြီးတော့စာရေးပြောလာတာဖြစ်ပါတယ်မင်္ဂလာပါ VOA ကျွန်တော်ကတော့ချင်းပြည်နယ်ပလောဝကရခိုင်မျိုးသားတယောက်ပါဆိုပြီးတော့ရေးလာတဲ့ပလောဝလူငယ်တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်เนาะ
ဗျူရီကအကိုအမများအားလုံးကျမ်းမာချမ်းသာပြီးကောင်းသောလူရင်းဆန္ဒအဝဝပြည့်စုံကြပါစေ။ကျွန်တော်ဗျူရီကိုနားဆင်တာ2003ခုနှစ်ကတည်းကအခုဆိုရင်19နှစ်ရှိပါပြီ။ဗျူရီကိုတစ်ခါမှစာမရေးဘူးပါဘူး။အခုပြောစရာအကြံပေးစရာရှိလို့ရေးလိုက်တာပါ။အကြံပေးချင်တာကတော့ဗျူရီဟာမြမအတန်ဖြစ်တဲ့အတွက်ကြောင့်နေဆွဲကျင်လာတဲ့အခါမြမနေဆွဲကိုထည့်ပေးစေချင်ပါတယ်။ဥမာ2022ခုနှစ်ဇန်နဝါရီ6ရက်ဆိုရင်1383ခုပြာတိုလာဆန်း5ရက်အဲ့ဒီလိုပုံစံမျိုးထည့်ပေးစီခြင်းပါတယ်။အရင်တုန်းကကြင်ညာတဲ့မအေးသနာကျော်ရဲ့စကားပြောကြအောင်လူငယ်ကဏ္ဍကိုကြိုက်ပါတယ်။အခုတော့အဲ့ဒီအစီအစဉ်မလွှင့်တာကြာပါပြီ။နောက်ပြီးတော့မန်းညွညွလေးရဲ့မတူတာလေးတွေကိုလည်းသဘောကျပါတယ်။အရင်တုန်းကလွှင့်ပါတယ်။အခုတော့မလွှင့်တော့ပါဘူး။နောက်ဦးအောင်ခင်တဲ့ဦးကျော်ဆန်သာတို့ရဲ့ဆွေးနွေးခန်းတွေကိုတအားကြိုက်ပါတယ်။နောက်ပြီးတော့တခုပြောချင်တာကတော့အရင်တုန်းကဆိုရင်ရေကာဆိုးရအာဘော်ကိုကြင်ညာတဲ့အခါကြင်ညာပြီးရင်အခုကြားသိရတာကတော့အမေရိကန်ဆိုးရအာဘော်ဖြစ်ပြီးဗျူရဲ့အာဘော်မဟုတ်ကြောင်းသိစေအပ်တယ်ဆိုပြီးတော့ပြောပါတယ်အဲ့ဒီလိုမျိုးပြန်ပြောစီခြင်းပါတယ်နောက်ခါတိုင်းဆိုရင်တနင်္ဂနွေနေ့ည9နာရီမှာမြမပြီးကပေးစာများအစီအစဉ်ပြီးပြီးချင်းတချင်းတစ်ပုတ်လွှင့်ပေးပါတယ်အခုအဲ့ဒီတချင်းလည်းမကြားရတာကြားပါပြီအဲ့ဒါကြောင့်ဒီတစ်ပတ်တချင်းတစ်ပုတ်လွှင့်ပေးစီလိုပါတယ်မြမပြည်သူပြည်သားအားလုံးအတွက်ထွေတင်ရဲ့ Cherry စုံတဲ့ညကိုလွှင့်ပေးစီလိုပါတယ်ဗျူရကအကိုအမတွေအားလုံးနေကောင်းကျန်းမာကြပါစေ
ဟုတ်ကဲ့ပါဒီပလဝကလူငယ်တော်ရရှင်အခုလိုမျိုးစာပြည့်ပြည့်စုံစုံရေးပြီးတော့အကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်အစီအစဉ်တွေကိုစုံစုံလင်းလင်းနားဆင်ပြီးတော့တေချာအကြံပြုစာရေးပြောလာတာသူ့ရဲ့စာကိုဖတ်ကြည့်တာနဲ့သိတာပါတယ်နော်ရက်ဆွဲကိစ္စဒီရက်ဆွဲကတော့ဒီတော်ရရှင်ပြောတာသဘောပေါက်ပါတယ်မြန်မာရက်ဆွဲအင်္ဂလိပ်ရက်ဆွဲနှစ်မျိုးကြီးညာပေးတာနောက်ပိုင်းတော့အခါကြီးရဲ့ကြီးတွေကလွဲလို့ပြောကြတာတိတ်ပြီးတော့မကြပါဘူး။ဒါကလည်းကျမတို့အစီအစဉ်တင်ဆက်သူတဦးတယောက်ချင်းစီရဲ့ပြောတဲ့တဲ့ရေးတဲ့ပုံနဲ့ဆိုင်ပါလေ။နောက်ပြီးတော့သတင်းတွေကိုမြန်မြန်ပြောပြဖို့ရှိနေတော့နှုတ်ခွန်းဆက်အပိုင်းကိုအရှိကြီးမပြောတော့တာလည်းပါပါမယ်နော်။ဒါပေမဲ့ပြောလိုက်ပါမယ်။ American အစိုးရအာဘော်ကတော့အဲ့ဒီအာဘော်ပြောပြပြီးချင်းနောက်မှာပဲ။ဒါ American အစိုးရရဲ့အာဘော်ပဲဆိုတာကိုပြောပါလေ။အရင်တော့ကပြောသလိုခုလည်းပြောနေသေးပါ။သတိထားပြီးတော့နားထောင်ကြည့်ပါနော်။ပြီးတော့ဒီတော်ရရှင်တောင်းလာတဲ့တချင်းဒီမှာဒီတောင်းတဲ့တခြားသူတွေကိုလည်းပြောပြဖို့ပါတယ်ရှင်ကျွန်တော်တို့အစီအစဉ်ထုတ်လွှင့်တဲ့နေရာမှာအစီအစဉ်တစ်တည်းလည်းတင်ဆက်ပေးနေပြီးတော့အချိန်ကလည်းကျက်သွားလို့တချင်းလေးတွေလွှင့်ပေးတာရပ်ထားရတာဖြစ်ပါတယ်ဒါကြောင့်မှတချင်းတစ်ပုတ်ဆိုရင်တည်င်းတစ်ပုတ်နေပါအချိန်ယူပါလေအဲကြောင့်မလို့အဲ့ဒီနေရာမှာတည်င်းတွေကတုဒ္ဒအစီအစဉ်တင်ဆက်ပေးနေပါတယ်နားထောင်ကြည့်ပါအောင်ရှင်အစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်တွေကိုနားဆင်ပြီးတော့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဒီသူတို့ရဲ့ဒီမြန်ယူဆချက်လေးတွေကိုရေးလာတဲ့တော်ရရှင်တွေရဲ့စာလေးတစ်စောင်နှစ်စောင်ကိုလည်းပြောပြပေးကြပါတယ်။ကျမတို့ဆီကနေပြီးတော့ဆေးရသဝဲမှုလူမျိုးတုံးတက်ဖြတ်မှုနဲ့လူသားမျိုးနွယ်တူပေါ်ကျူးလွန်တဲ့ပြစ်မှုတွေဘလို့အတိတ်ပဲဖွင့်ဆိုချက်ရှိတယ်လဲဆိုတာပုံပြရုပ်တံတင်ဆက်ပေးပါရနော်။ဒီဟာနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်မိမိက ICC, ICJ, UN ဆိုတာစကားထဲမှာထည့်ပြောရတာလောက်ပဲလို့ထင်တယ်တဲ့တကယ်လက်တွေ့မှာကဩစာအာဏာပါဝါရှိတဲ့အဖွဲ့အစည်းမဟုတ်ဘူးလို့ယူဆပါတယ်လက်တွေ့မှာဆိုရှုတ်ချတာရဲ့တဝင်လွာပြေးပို့တာရဲ့အဲ့ဒီအဖွဲ့အဲ့ထက်မပို့ပါဘူးဆိုပြီးတော့သူကသူ့ရဲ့ထင်မြင်ယူဆချက်ဒီနိုင်ငံတကာရာဇဝတ်မှုတရားရုံးတို့ကုလသမဂ္ဂတို့နဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်လိုကီဆိုတဲ့သရရှင်ကတော့ကျမတို့ဒီတဲမရေးအစီအစဉ်မှာဟင်းသင်းရရက်ဒီပူရစားပေးဖို့တင်တဲ့အကြောင်းတင်ဆက်ပေးခဲ့တာနဲ့ပတ်သက်ပြီးတော့သူကတော့မြန်မာနိုင်ငံမှာဟင်းရက်တွေလက်ဆောင်လို့ထားနိုင်မှုကခက်ပါရဲ့တဲ့ပူအိုက်တဲ့အတွက်ဟင်းရက်တွေညှိုးကုန်ပါတယ်တသက်လွတ်တွေစားကောင်းအောင်လုပ်ရတာလည်းခက်တော့ချက်လွယ်တဲ့အသားတွေပဲစားကျင်ကြတယ်ဆိုပြီးတော့သူကဒီမြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေကိုဒီအစီအစဉ်ကိုနားဆင်ပြီးတော့ပြန်ပြီးရေးလာပါတယ် အခုဆက်ပြီးတော့ရင်ဖွင့်စာရေးလာတဲ့တော်ရရှင်ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါလိမ့်ရှင်။စာများကိုမပယ်ပါနဲ့။ကချင်ပြည်နယ်ဗမော်မြို့ကပြည်သူတို့ပါအကောင့်တူမဟုတ်ပါဘူးဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့ပြည်သူလူထုတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပြီးတော့ဒီစီရေးပဋိပက္ခကြားကြုံနေရတဲ့ပြည်သူတွေရဲ့အခက်အခဲကိုရေးပြလာပါတယ်
။မင်္ဂလာပါ VOE ကျွန်တော်ကငယ်တုန်းကရေဂျူနဲ့နားထောင်ခဲ့ရသူပါ။အခုတော့ခေအရာ Facebook ကနေကြည့်ပြီးတော့နားထောင်နေရပါပြီ။စာကခုမှရေးဘူးပေမဲ့အားလုံးသိအောင်လို့ဖတ်ပြစီခြင်းပါတယ်။အခုကြုံနေရတဲ့တနင်္ဂနွေခက်ခဲတွေကြားထဲမှာပြည်သူတွေပို့ပြီးတော့ခက်ခဲလာကြတဲ့အကြောင်းရင်းပါ။ခုကြုံနေရတဲ့အောက်ခြေလူရန်းစားတွေရဲ့စာဝင်နေရေးအတွက်စိတ်မကောင်းဖြစ်မိလို့ပါကိုယ်တိုင်အလုပ်လက်မဲ့ဖြစ်နေသူမလို့အားလုံးကိုလည်းကိုကျင်းစားပါရယ်စစ်တပ်နဲ့ NUG တို့ပြောတဲ့ပြည်သူလူထုဆိုတာဘယ်သူကိုပြောရလဲလို့လည်းသိချင်မိပါရယ်ကျွန်တော်တို့ကိုအနာဂတ်ပြောင်းအောင်လုပ်ခဲ့တဲ့အတွက်စစ်သားမြင်နိုင်မုန်းပါရယ်အခုလိုကြက်တဲတဲ့ချိန် PDF ကပါချင်းချောက်တန်တွေကြားလာတော့ PDF တွေကိုပါစိတ်မနာပါရစေနဲ့လို့ပြောပါရစေကျွန်တော်တို့စားဖို့ရုန်းကန်နေရတာတခါလေကျမကြီးပါဖောက်လာခြင်းစေးဖို့တော့မှမရှိပါဘူး
အများပြည်သူစားဝတ်နေရခက်ခဲတဲ့အခြေအနေကိုရင်ဖွင့်ရေးသားလာတဲ့သောရရှင်ဖြစ်ပါလိမ့်ရှင်။ရေကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုဒီတစ်ပတ်တော့ဒီမှာရက်ချင်ပါတယ်နော်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့တရင်ပတ်တစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ပြင်ပစာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲအေးတန်တာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုကျမတို့ဒီညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်လက်ထုတ်လွှင့်မယ့်သတင်းတွေတဲကတူတာအစီအစဉ်မှာတော့ Sweden, Norway, Denmark, Finland နဲ့Iceland စတဲ့၅နိုင်ငံပါဝင်တဲ့ Nordic အဖွဲ့အစည်းအကြောင်းကိုမတ်ညိုညိုလင်းကပြောပြမှာပါရှင
် Nordic နိုင်ငံများဆိုတာကတော့ဥရောပမြောက်ဖက်ဆွန်းဒေသမှာရှိတဲ့နိုင်ငံတွေကိုခေါ်ဆိုတာပါအဲ့ဒီနိုင်ငံတွေကတော့ Denmark, Norway, Sweden,Finland, Iceland နဲ့ဒိန်းမတ်နိုင်ငံရဲ့အစိတ်အပိုင်းတွေဖြစ်ပြီးကိုပိုင်အုပ်ချုပ်ခွင့်ရ Faroe Islands, Greenland တို့အပြင် Finland နဲ့ Sweden နိုင်ငံတွေကြားမှာကျွန်းပေါင်း 6,900 ကျွန်းနဲ့ဖွဲ့စည်းထားတဲ့ Åland Islands တို့ဖြစ်ပါတယ်။ Nordic နိုင်ငံတွေအားလုံးရဲ့လူဦးရေက 2019ခုနှစ်ရဲ့စီးရင်စရာတွေအရတော့28တန်းကျော်ရှိပါတယ်။စုစုပေါင်း area အခြေဝင်းကစတူရန်မိုင်ပေါင်း3,400,000ကျော်ရှိပါတယ်။နော်ဒင်နိုင်ငံတွေထဲမှာဆွီဒင်နိုင်ငံကလူဦးရေ10,300,000ကျော်ရှိပြီးလူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်။area အခြေဝင်းအကြီးမားဆုံးနိုင်ငံကလည်းဆွီဒင်နိုင်ငံပဲဖြစ်ပြီးစတူရန်ကီလိုမီတာပေါင်း4,400,000ကျော်ရှိပါတယ်။နော်ဒင်နိုင်ငံတွေရဲ့အဓိကဘာသာစကားတွေကတော့ Danish, Finnish, Icelandic, Norwegian နဲ့ Swedish တို့ဖြစ်ကြပါတယ်။နော်ဒင်နိုင်ငံတွေကနိုင်ငံသားတွေရဲ့ဖြန်းများတဦးချင်းဝင်ငွေကိုကြည့်မယ်ဆိုရင်တစ်နှစ်ကို American Dollar 5,800ရှိပါတယ်။နော်ဒင်နိုင်ငံတွေထဲမှာ Denmark, Finland, Sweden နိုင်ငံတွေဟာဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေဖြစ်ပါတယ်။ Norway, Denmark, Iceland နိုင်ငံတွေကတော့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေဖြစ်ကြပါတယ်။အဲ့ဒီနိုင်ငံတွေထဲကဖင်လန်နိုင်ငံဟာကမ္ဘာပေါ်မှာနိုင်ငံသားတွေအတွက်ပျော်ရွှင်ပွဲရအကောင်းဆုံးနိုင်ငံဖြစ်လက်တလောကုလသမဂ္ဂထုတ်ပြန်ချက်မှာပါရှိခဲ့ပါတယ်။တနည်းတစ်ချိန်ပြုလုပ်တဲ့အဲ့ဒီစစ်တမ်းမှာဒါဟာဆိုရင်၄ချိန်စတိုက်ပျော်ရွှင်စရာအကောင်းဆုံးနိုင်ငံဖြစ်ရှိနေတာပါ။Nordic နိုင်ငံတွေပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက် Nordic Council နဲ့ Nordic Council of Ministers ဆိုတာကိုဖွဲ့စည်းထားပါတယ်။ Nordic Council ကို Denmark, Finland, Iceland, Norway, Sweden, Faroe Island, Greenland, Åland Island စတဲ့ Nordic နိုင်ငံတွေရဲ့ကိုယ်စားလှယ်89ဦးနဲ့ဒုတိယကမ္ဘာစစ်ကြီးအပြီးကာလတွေဖြစ်တဲ့1952ခုနှစ်မှာဖွဲ့စည်းခဲ့တာပါ။ပထမဆုံးစတင်ဖွဲ့စည်းချိန်မှာ Denmark,Iceland, Norway နဲ့ Sweden လေးနိုင်ငံပါဝင်ခဲ့ပြီး၃နှစ်အကြာ1955ခုနှစ်မှာတော့ Finland နိုင်ငံပါဝင်ခဲ့ပါတယ်။1980ခုနှစ်မှာ Faroe Islands နဲ့ Åland Islands 1984ခုနှစ်မှာ Greenland တို့အဖွဲ့ဝင်အဖြစ်ပါဝင်ခဲ့ကြပါတယ်။ Nordic Council ရဲ့ကိုယ်စားလှယ်89ဦးဟာ Norway, Sweden, Denmark, Finland နိုင်ငံတွေကအယောက်20စီနဲ့ Iceland က9ဦးလို့ဖြစ်ကြပါတယ်။အဲ့ဒီအထဲမှာဒိမတ်နိုင်ငံကိုစလင်2ဦးစီက Faroe Islands နဲ့ Greenland ကိုကိုစားပြုရပြီး Finland နိုင်ငံကိုစလင်2ဦးကတော့ Åland Islands ကိုကိုစားပြုပေးရပါတယ်။အဲ့ဒီလိုနိုင်ငံကိုစားပြုအဖွဲ့ဝင်တွေဟာမိမိတို့သက်ဆိုင်ရာနိုင်ငံရဲ့ပါလီမန်အမတ်တွေဖြစ်ကြရပါတယ်။အဲ့ဒီနိုင်ငံတွေဟာလူအခွင့်အရေးနဲ့ပတ်သက်လို့အပြည့်အဝအလေးထားတဲ့နိုင်ငံတွေဖြစ်ကြပြီးအလုပ်သမားသက်မက်ကတွေအားကောင်းတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။နော်ဒီနိုင်ငံတွေဟာမြမအရေးနဲ့ပတ်သက်လာပြီးဆိုရင်လည်းအမြဲတမ်းတက်တက်ကြွကြွရှေ့တန်းကဆောင်ရွက်ပေးနေတဲ့နိုင်ငံတွေလည်းဖြစ်ပါရဲ့ရှင
်။မညညလင်းတင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်မှာအခုဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းတွေကိုကိုငိမ့်ချက်နဲ့မက်ခင်ဖြူထွေးတို့ကပြောပြမှာပါရှင်။
အရေးပေါ်ကယ်ဆယ်ရေးတွေမှာရှေးဥတုနာပြုစုဖို့ဗြိတိန်နိုင်ငံမှာမိုးရံဝစ်စုံတစ်ခုကိုစမ်းသပ်ပြန်တန်းခဲ့ပါတယ်။ Gravity Industries Company ကထုတ်လုပ်တဲ့ဒီမိုးပြံဂျက်ဝစ်စုံကို 3D printer နဲ့ထုတ်လုပ်ထားတာဖြစ်ပြီးတော့ကြောဘက်မှာဂျက်အင်ဂျင်တစ်လုံးနဲ့လက်နှစ်ဖက်အတွက်ဂျက်အင်ဂျင်အပင်းနှလုံးတပ်ဆင်ထားပါတယ်။အမြန်နှုန်းတစ်နာရီမိုင်80အထိပြန်တန်းနိုင်ပြီးတော့အမြင့်ပေ12,000အထိဒီပညာအရပြန်နိုင်ပါတယ်။ဒါပေမဲ့လည်းအခုစမ်းသပ်မှုမှာတော့ဘေးကင်းလုံခြုံဖို့အတွက်ခဏနေကပဲပြန်တန်းခဲ့တာပါ။အရေးပေါ်ကယ်ဆယ်ရေးအတွက်ရဟတ်ရင်နဲ့စေဝန်တန်းတွေကိုတည်ယူပြန်တန်းရမယ်ဇယိတ်နဲ့နှိုင်းရှင်မယ်ဆိုရင်အခုလိုမိုးပြန်ချက်ကဇယိတ်တက်တာပြီးညံဆန်တယ်လို့ဒီချက်ကိုတီထွင်ခဲ့တဲ့ Richard Browning ကပြောပါတယ
်။အာဂျင်တီးနားနိုင်ငံဘွနက်စ်အိုင်းရစ်မြို့တော်နားမှာကမ္ဘာအကြီးဆုံးမီလန်နီအသားပြကျော်ကြီးတစ်ချက်ကိုခံနီးခဲ့ကြပါတယ်။ဒီမီလန်နီအသားပြကျော်ဟာအမဲသားကိုမုန်နှစ်ကတ်ကြော်ထားတာဖြစ်ပြီးတော့အာဂျင်တီးနားနိုင်ငံမှာလူကြိုက်များတဲ့အစားအစာတစ်မျိုးဖြစ်ပါတယ်။ဒီအသားပြကြီးဟာပေါင်2000ကျော်လေးပြီးတော့3မီတာအကျယ်ရှိသလိုအထူကတော့3စင်တီမီတာလောက်ရှိတာကြောင့်ကမ္ဘာအကြီးဆုံးမှတ်တမ်းဝင်သွားပါတယ်လို့ဒီအသားပြကိုဖန်တီးခဲ့တဲ့လုပ်ငန်းမန်နေဂျာကပြောပါတယ်။ Guinness ကမ္ဘာစံချိန်မှတ်တမ်းကအတိအမှတ်ပြုလက်မှတ်ရဖို့လဲဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့သူကပြောပါတယ်။အီတလီအစားအသောက်မီလန်နီးစ်ကနေအခြေခံပြုလုပ်ထားတာဖြစ်ပြီးတော့အာဂျင်တီးနားနိုင်ငံမှာတော့အသားပြားကျော်ပေါ်မှာခရမ်းကျင်သီးအနှစ်နဲ့ cheese ကိုစမ်းထားတာလည်းဖြစ်ပါတယ်။တောင်အမေရိကနိုင်ငံတွေမှာလူကြိုက်များတဲ့ဒီအစားအစာနဲ့ပတ်သက်ပြီးမေလ3ရက်နေ့ကိုမီလန်နီးစ်နေ့အားလက်ရက်အဖြစ်သတ်မှတ်ပြီးပွဲတွေကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ။
ီးခဲ့တဲ့သတင်းဘက်ကနေပေါ်နိုင်ငံကတောင်ကျက်နှံပြတူဟာကမ္ဘာအမြင့်ဆုံးအရက်တောင်ထိပ်ကို26ချိန်တက်ရောက်နိုင်ခဲ့ပြီးမနစ်ကသူကိုယ်တိုင်တင်ထားတဲ့စံချိန်ကိုချိုးသွားနိုင်ခဲ့တယ်လို့နေပေါ်ဆူရတာဝန်ရှိသူတွေကပြောပါတယ်။အသက်52နှစ်အရွယ်ကာမီရီတာရှာပါဟာအမြင့်ပေ2900ကျော်မြင့်တဲ့အရက်တောင်ကိုတက်နေကြလမ်းကြောင်းဖြစ်တဲ့အရှိတောင်ဘက်ကနေတခြားလမ်းပြဆယ်ယောက်နဲ့အတူတက်ခဲ့တာပါ။ဒီလမ်းကြောင်းဟာ1953ခုနှစ်ကပထမဦးဆုံးတောင်ထိပ်ကိုတက်ရောက်နိုင်ခဲ့သူနယူးဇီလန်နိုင်ငံသားဆာအက်ဒမွတ်ဟယ်လရီနဲ့တန်ဇင်းနော်ဂေးတို့သုံးခဲ့တဲ့လမ်းကြောင်းဖြစ်ပြီးတော့ဒီကနေ့အထိလူအများသုံးတဲ့လမ်းကြောင်းလည်းဖြစ်ပါတယ်။မနစ်တုန်းကတော့နေပေါ်အစိုးရကတောင်တက်ခွင့်ပါမစ်408ခုထုတ်ပေးခဲ့ပြီးဒီနှစ်မှာတော့316ခုထုတ်ပေးထားပါတယ်။နေပေါ်နိုင်ငံဟာနိုင်ငံသားငွေရဖို့အတွက်နိုင်ငံသားတောင်တက်ခီးတွေတွေကိုမှီခိုနေရတာဖြစ်ပြီးလူတွေကြက်ညက်နေအောင်ပါမစ်တွေခွင့်ပြုတာနဲ့2019ခုနှစ်မှာတောင်တက်သမားအများအပြားသိဆုံးရတာတွေအတွက်လဲဝေဖန်ခံနေရတာပါ1953ခုနှစ်ကတည်းကဆိုရင်တော့အချိန်ပေါင်း1000ကျော်တောင်ထိပ်ကိုရောက်တဲ့သူတွေရှိနေပြီးလူပေါင်း311ယောက်သိဆုံးခဲ့ရပြီလို့ဟိမဝင်နာအချက်လက်တွေအရသိရပါတယ်ရှင
် American Pop အနုပညာရှင် Andy Warhol 1964ခုနှစ်ကဖန်တီးခဲ့တဲ့နာမည်ကြီး Marilyn Monroe ပကြီကားကိုအမေရိကန်ဒေါ်လာ194တန်းနဲ့လေးလံဆွဲသွားပါတယ်
။ဒီဇင်းတော့ဟာအမေရိကန်အနုပညာရှင်တစ်ယောက်ရဲ့အိုးသားပေါ်မှာဖန်တီးထားတဲ့ပကြီကားကိုလေးလံပွဲမှာစံချိန်တင်ပေးထားတဲ့ဇင်းတော့လည်းဖြစ်ပါတယ
်။ Short Sage Blue Marilyn လို့နာမည်ပေးထားတဲ့ဒီပကြီကားဟာတရုတ်ဆောင်မင်းသမီး Monroe 1962ခုနှစ်မှာတည်ဆုံသွားပြီးတဲ့နောက်ဖန်တီးခဲ့တဲ့ပုံတူပကြီကားတွေကတစ်ခုဖြစ်ပြီးတော့ဝါဟိုရဲ့လူသိများတဲ့ဖန်တီးမှုတွေကတခုဖြစ်ပါတယ
်ခရစ်စတီလေးလံပွဲမတိုင်ခင်ကခံမှန်းချက်တွေမှာတော့အမေရိကန်ဒေါ်လာတန်း200အထိရမယ်လို့ခံမှန်းခဲ့တာပါပကြီကားရဲ့နာမည်ကတော့ဝါဟိုရဲ့ပကြီဆွဲတဲ့နေရာမှာပုံတူပကြီကားတွေကိုထပ်ထားတဲ့အချိန်မှာတနက်ကြီးစံနဲ့တစ်ချက်ပစ်ခဲ့တဲ့မတော်တဆဖြစ်ရကြောင်းအခုလို Short Marilyn လို့နာမည်တွင်သွားရတာပါဒီပုံတူပကြီကားဟာအယောင်၄ယောင်နဲ့၄ခုရှိပြီးတော့အခုအပြာရောင်ဒီပကြီကားဟာကြီးစံပေါက်ရမပါဘူးလို့ပြောပါတယ်ခင်ဗျာ
ကဘာတလွားထူးထူးခြားခြားသတင်းတွေကိုကိုငင်းချက်နဲ့မက်ခင်ဖြူထွေးတို့ကပြောပြသွားတာပါတနင်္ဂနွေညချမ်း VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီရှင်အမေရိကန်ပြည်ထောင်စုရဲ့အာဆီယံဆိုင်ရာသံမတ်ကြီးဖြစ်အမျိုးသားလုံခြုံရေးကောင်စီဝန်တန်းအရာရှိချုပ်ယိုဟန်နက်စ်အိဗရာဟန်ကိုခန့်ထားဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမည်တင်သွင်းလိုက်ပါတယ်။ဒီနေရာဟာ2019ခုနှစ်ကသမ္မတဒေါ်နယ်ထရန့်တက်လာကလေးကလစ်လက်နေတဲ့နေရာလေးဖြစ်ပါတယ်။အာဆီယံခေါင်းဆောင်တွေနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲနှစ်ရက်တာကျင်းပနေတဲ့ဒုတိယမြောက်နေ့မှာသမ္မတဘိုင်ဒန်ကကြေညာသွားတာပါ။အခုလိုအမေရိကန်တန်တမန်နာမည်တင်သွင်းမှုကိုအာဆီယံကိုယ်စားလှယ်တွေကလည်းကြိုဆိုခဲ့ကြပါတယ်ဥရောပမြောက်ပိုင်းဒေသဖင်လန်နိုင်ငံဟာနေတိုမြောက်အက်တလန်တိတ်စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်ဖို့လျှောက်ထားမယ်လို့ဖင်လန်သမ္မတနဲ့အစိုးရကကြေညာလိုက်ပါတယ်ဖင်လန်နိုင်ငံကသူတို့ဆုံးဖြတ်ချက်ကိုမြို့တော်ဟယ်လင်စကီးကသမ္မတအိမ်တော်မှာပူးတွဲသတင်းစာရှင်းလင်းပွဲအတွင်းကျင်းပပြီးတော့ကြေညာသွားတာဖြစ်ပါတယ်ယူကရိန်းနိုင်ငံကိုဝင်ရောက်တိုက်ခိုက်တဲ့ရုရှားရဲ့ကျူးကျော်မှုနဲ့ဒီစစ်ပွဲကြောင့်ယူကရိန်းနိုင်ငံတစ်ခုတည်းသာမကကမ္ဘာလုံးကိုဘလို့တက်ရောက်မှုဖြစ်စေမလဲဆိုတဲ့ဖြစ်စေမလဲဆွေးနွေးကြဖို့အမေရိကန်နဲ့ယူကရိန်းထိပ်တန်းတန်တမန်တွေဒီကနေ့တနင်္ဂနွေနေ့မှာဆွေးနွေးခဲ့ကြပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒမီထရိုကူလေဗာနဲ့တွေ့ဆုံပြီးတော့ယူကရိန်းကတင်ပို့နေတဲ့စားကုန်တွေအာဖရိကနဲ့အာရှဒေသတွေစီရောက်အောင်တေချာအောင်လှုပ်ဆောင်ဖို့အစီအစဉ်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါရဲ့ရှင်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညကျန်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါ။အသံဖန်းအင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။တနင်္ဂနွေညကျန်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်ခဲ့တာပါရှင်။ကျမတို့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.